ရှင်စံကြည်တဲ့အတွက်သဘောလေးတွေအဆန်းတည်းဖြစ်ရဖို့အပိုင်ညာကပြောခဲ့ပါတယ်အထူးသဖြင့်ဒီနေရာမှာစိတ်ဓာတ်တွေစံကြည်တဲ့အတွက်ကံဉာဏ်စံကြည်တဲ့ကံဉာဏ်စံကြည်ခြင်းကြောင့်အတ္တဝါဒီစံကြည်ဖို့အပိုင်ကိုဥပ္ပဒေတိမအကြောင်းဆက်တယ်ပြောခဲ့ဥပ္ပဒေတိမကဘုရားမောရတာဘုရားရှင်သာသနာတော်အတွက်မှဆုံးဆုံးပန်းထားပြီးတဲ့နောက်ဆုကြနော်သီလနှင့်ခြင်းသမာဓိခြင်းခြင်းပညာခြင်းတဲ့ကိုစနစ်တကျဖြစ်တဲ့ရှင်ဘုရားမူပြီးတဲ့နောက်ပိုင်းဓမ္မီနှလုံးကရောက်ရှိသွားတယ်ဓမ္မီနှလုံးကမှသုတည်ပြီးလူပြီးလူလောကတို့တစ်ပတ်ပြန်လာတဲ့အချိန်ကတ္တဗျာဘုရားရှင်သာသနာတော်ကသင်္ချာရှိနေတဲ့အခက်ဖြစ်ပါတယ်ဒီချက်ကိုကြည့်မယ်ဆိုရင်တော့နတ်ပြည်နဲ့လောကမှာတိတ်ပြီးသူကြာကြာနေခဲ့ရဖို့မပေါ့ဒါပေမဲ့လို့နတ်ပြည်နဲ့လောကကဆင်းလာတဲ့အပိုင်းလေးဆိုတော့သူကအမတန်ဆင်းရဲလွန်ဖတဲ့အမျိုးကောင်းသမီးလေးတို့ဖြစ်ရတယ်ဘုရားတဲ့ရှင်းပြရင်ကျုပ်ကိုအရာဆိုကြပါစို့တောင်းတပွဲတပင်တခုဖြစ်ပေါ်လာတဲ့အချိန်ခါမှာသူများတွေကလက်လက်ပါပါဝန်ဆောင်ဆင်းရဲပြီးတော့ဒီတောင်တွေပွဲသွားသူလည်းသွားခြင်းနဲ့ဆန္ဒရှိတဲ့အတွက်ဤခင်ထံမှာတောင်တွေပွဲသွားဖို့ရအတွက်ဟိုကောင်းမွန်တဲ့အစဉ်တန်းစားတွေပူဇော်တယ်ဤခင်ကလည်းဆင်းရဲနားပါနေတဲ့အတွက်သူလိုလားတောက်တာနေတဲ့ဝန်ဆောင်တန်းစားတွေကိုပိတ်နေတယ်ဆိုအောင်မရှိဘူးအဲ့ဒီခါမှာဤခင်ထံခွင့်တောင်းပြီးတော့သူလိုလားတောက်တာနှင့်တဲ့မြန်လို့နေတဲ့ဝန်ပန်းပစိုးလေးတစ်ထည်ရရှိဖို့ရန်အတွက်သူဘာအိမ်မှာ၃နှစ်ကျွန်းခံပဲဆိုတဲ့ဂတိခံဝင်ချက်ဖြင့်သွားပြီးကျွန်းခံရပါတယ်။ထို့သောသူရဲ့ဝတ္တရားကြည်ပြင်းမှုကိုအခြေခံ၍တစ်သိလုပ်တဲ့ပုဂ္ဂိုလ်ကလည်း၃နှစ်ပြည့်အောင်မဆောင်မဲ၃နှစ်မပြည့်ပြီနှစ်နှစ်ကျော်အချိန်လောက်မှပဲဒီဝန်ပန်းပစိုးလေးတစ်ထည်ပြေးလိုက်။ဝမ်းမြောက်ဝမ်းသာတဲ့ဒီဝန်ပန်းပစိုးဝတ်တော်မယ်ဆိုပြီးတော့အခြေခံတစ်ခုမှရင်သွားချိုးသောချင်းကမှာကတ္တဗ္ဗဘုရားရှင်ရဲ့တပည့်သာဝကတစ်ပါးဖြစ်တဲ့ယဟန္တာမတေတစ်ပါးကလည်းဘုရားတမန်တော်ငန်းကြီးလူရယူလိုက်တဲ့အတွက်ငန်းမရှိတဲ့အတွက်ကြောင့်ယလေယာယသိက္ခာသိရဒီကိုသူယုံပြီးတော့ဝှစ်ဆင်ပြီးလာရာကိုမြင်ရတော့သူသုံးနှစ်ခံဝင်ချက်ဖြင့်ကျွန်ခံလို့ရရှိတဲ့ဒီဝပန်းပစိုးလေးကိုတပိုင်းဖြတ်ပြီးတော့ယူရန်ပါတယ်တင်တယ်လျောက်ပါတယ်တဏှာမှာသွားပြီးတော့ညီဟန္တာအရှင်မြတ်ကလည်းဒီဝပန်းပစိုးလေးဟောယုံတော်မူပါတယ်ဟောယုံပြီးတဲ့အခါဒီဟန္တာကိုကူးမြရာသူသိဝန္တာသွားတယ်ဝန္တာတဲ့အတွက်ကြောင့်သူပန်လို့တယ်ကျင်းကြံနေတဲ့ဝပန်းပစိုးတစ်ထဲကိုထပ်လှူပြီးတော့အဲ့ဒီမှာသူကဝကြီးကတ်တစ်ချက်အေးဆွဲတယ်ကောင်းကုသိုလ်ထပ်ပြုတယ်နော်ဘယ်ဘုံဘယ်ကတူကပရိပကြီးကတက်ရေးဆွဲတယ်ဆိုတော့သူ့မှာဘဝခံစားချက်ကလေးတွေရှိကောင်းရှိမယ်လို့ယူဆရပါတယ်ဘယ်လိုခံစားချက်တွေရှိတယ်ဆိုတော့စပ်ပြီးမှဖော်ပြမထားတော့အတိအကျတော့မသိနိုင်ဘူးသို့တော့အထူးသဖြင့်တော့ယောက်ျားတွေအပေါ်မှာသူနည်းနည်းလေးစိတ်နာနေတဲ့အချက်ရှိမယ်လို့ယူဆရတယ်ယူဆရတော့သူဘာစုတောင်းလဲရင်ကောင်းမှုကြောင့်ဖြစ်လျာဘဝမှာအလွန်ရောအစင်းလှပနေတဲ့အမျိုးသမီးဖြစ်ဖို့ရန်လဲဆုတောင်းတယ်သူ့ကိုမြင်တဲ့ယောက်ျားတိုင်းကမိမိရဲ့ပင်ကိုယ်သဘာဝအတိုင်းရည်ရည်ချင်းကမသွန်းနိုင်ပဲစိတ်ဖောက်ပြန်ပြီးရွတ်တဲ့ပုဂ္ဂိုလ်များဖြစ်ပါစေဤဆုတောင်းတာသူရေးဆွဲလိုက်တဲ့ပရိဂတ်တစ်ချက်ပဲနော်အဲ့ဒီပရိဂတ်တစ်ချက်ကယုံလုံးပေါ်လာတဲ့ဘဝတစ်ခုဆိုကြတယ်အဲ့ဒီဘဝတစ်ခုမှာဘယ်လိုဖြစ်လဲဆိုတော့သူကအလွန်ယုံအစင်းလှပအတင်တဲ့တသိသမီးတို့ဖြစ်ပါတယ်တသိသမီးတို့ဖြစ်တဲ့အချိန်ကကြတော့တသိကြီးကလည်းမိမိအိမ်မှာသမီးရတဲ့အန္တဘာထွက်ကလာတဲ့အတွက်အင်းကြီးအုတ်ချုပ်မြလုံနေတဲ့မိမိမိန်းကြီးကိုအကျိုးအကြောင်းရှင်းပြတဲ့ရောက်ထားတယ်ရင်ပြလျောက်ထားတဲ့အချိန်ကမှမုသိမယရေကိုသိလို့ဖြင့်အကြည့်ခိုင်းတော့အလုံးမြင်တဲ့ပုဂ္ဂိုလ်တိုင်းယူကြတယ် ဒီဘုဂဝေရတဲ့ယူသလားဆိုတော့မဟုတ်သေးဘူး။တချိန်ကြီးသိဝေမင်းကြီးတိုင်ငါလှက်လှက်တဲ့အချိန်ခါမှာဘုရားလောင်းသိဝေမင်းကြီးလည်းဒီဘုမာချန်ကြီးကိုမြင်လိုက်တဲ့အချိန်ခါမှာယူတဲ့ဘောရောက်ခဲ့ပူပါတယ်နော်။ဒါကြောင့်ကံဒီဟာဒီလိုအစမ်းကြီးပြန်ပါကြောင့်ဖြစ်ရတယ်လို့ပြန်ပြီးစမ်းကြည့်ကြည့်လိုက်တဲ့အခါဒီကံကိုထူထောင်တဲ့အချိန်အချိန်ခါကျုံကခြံရံထတဲ့အဝိဇ္ဇာတဏှဥပါဒံတို့ဖြင့်ရှင်တွဲပြီးဖြစ်ပေါ်သွားတဲ့ကျန်းစီစိတ်ကုမှုဝိတ္တကစံကျဲတဲ့အတွက်ဝိဇ္ဇာတဏှဥပါဒံဝိတ္တတို့စံကျဲသလောက်ပြုစုပြထောင်ထားတဲ့သင်္ခါရကံလို့ခေါ်ဆိုအပ်တဲ့ကမ္မဝိညာဉ်ကစံကျဲသွားတယ်ကံစံကျဲတဲ့အတွက်ဘရဝတိအဆန့်တက်တဲ့ဖြစ်ကြရပါတယ်။ဒီတော့ခုသံဃာကြီးတွေဒီမိုင်းတွေလည်းကံကိုထူထောင်နေတဲ့အခက်ဖြစ်ပါတယ်။အဲဒီလိုထူထောင်တဲ့အချိန်ကာလေးမှာခုလိုပေါ့လေ။ဘုဗ္ဗလံထေရီမအလောင်းကဲ့သို့သူတောင်းများတောင်းခံမယ်ဆိုရင်လည်းမဖြစ်ဘူးတော့မဆိုလိုပါဘူး။ဘာဖြစ်လို့လဲ။သီလရှိနေတဲ့သရောကောင်းနေတာသီလတိဟုဆိုမြေပေါ်မှာရပ်တည်ပြီးသီလရှိတဲ့အလူကံပုဂ္ဂိုလ်တို့အပေါ်၌ရည်လင်သောစိတ်ထားဖြင့်ဉာဏ်ပြောကြည့်ခြင်းမြင့်မြနေတဲ့ကံကံအကျိုးကိုတတ်ဝင်ယုံကြည်တဲ့တရားတရားဖြင့်ရသောနိလံဖြင့်ရှားခွင်ရရှိအပ်တဲ့လူဘဝတို့ကိုတူခဲ့မယ်ဆိုရင်တောင်းတဲ့သူပြည့်စုံတတ်တဲ့သဘောရှိပါတယ်။အဲဒီလိုတောင်းတဲ့သူပြည့်စုံတဲ့အတွက်ကြောင့်ဘုဗ္ဗလံထေရီမအလောင်းညာဖြစ်တဲ့ဥမ္မာတန်ဒီဟာလဲအဲဒီဘဝမှာသူတောင်းတဲ့သူပြည့်သွားတယ်ဆိုတော့အဲ့ဒါကောင်းသလားလို့ပြန်ပြီးချက်ခွဲကြည့်လိုက်တော့တကယ်ကြီးဘယ်လိုသဘောပေါက်ကြ။သိကောင်းတယ်လို့တော့မပြောနိုင်ဘူးနော်။သူတို့မနေကဒုက္ခပိဋိတ်တဲ့ဒီလိုရှင်မျိုးကိုတော့တောင်းပြန်သလား။မတောင်းနိုင်ပါဘူး။အထူးသဖြင့်ယူရတဲ့သိဝင်မင်းကြီးကြည့်လိုက်ရင်ဦးဇင်းတို့ဘုရားအလောင်းတော်ဖြစ်ပါတယ်။ဘုရားအလောင်းတော်သိဝင်မင်းကြီးယူတော်ရတဲ့အချိန်ဤဆုံးကိုပြန်ဆန့်ကျင်ကြည့်လိုက်ရင်ဦးဇင်းတို့ဒီဘုဒ္ဓမောဒရာဘုရားရှင်သာသနာတော်ကနေပြီးတော့ဘောရမမြတ်စွာဘုရားသာသနာတော်အတွင်အထိပဲဆိုကြပါသို့အဲ့ဒီကဘာတသိန်းကာလအတွင်မှာညာတော်အဖြစ်ရှင်ရဟုလာနဲ့ဒီဥပ္ပလောဒေရီမတို့ဟာဘုရားအလောင်းတော်ရဲ့သာငယ်သမီးငယ်တွေဖြစ်ခဲ့တဲ့ဘဝကပုံများပါတယ်ဒါပြင်းနဲ့အဲ့ဒီဥမ္မာတန်ဒီဘဝကျတော့ပြိဝင်မင်းကြီးယူရတဲ့ဘဝအစဉ်ကြီးပြောင်းပါတယ်နော်ကံစံကျဲတဲ့စိတ်စံကျဲလို့ကံဒီစံကျဲတယ်ကံစံကျဲတဲ့အတွက်ကဘာရီအကျိုးပြီးစံကျဲကြတယ်အဲ့ဒီဘုရားကံဒီစုတည်ပြီးတော့နောက်ထပ်ကန္တပမြတ်စွာဘုရားသာသနာတော်ရဲ့ဝေလုံပုံဆုံးသွားတဲ့အချိန်လို့ယူဆရပါတယ်အဲ့ဒီအချိန်ခါမှာလည်းသူကလုပ်ပြီးမှလူသားတူဖြစ်ပြန်တယ်လူသားတူဖြစ်တဲ့အချိန်ခါကျတော့လည်းအဲ့ဒီမှာလဲလို့လဲစားလဲဒီမလေးတယောက်ဖြစ်တယ်သိပြီမချမ်းသာဘူးဒီလိုပါရမီရင်ကြောင်းနေတဲ့သရောကောင်းသူဒီဘာကြောင့်ဒီလိုရှင်းသူမလေးတွေဖြစ်နေရတယ်လဲလို့ပြန်ပြီးတော့မေးစရာတော့ရှိတယ်ကံကိုထူထောင်တဲ့အချိန်ကမှစိတ်ဓာတ်တွေကတသမတ်ထဲမသွားကြဘူးအနိုင်အမြင်ရှိကြတယ်အမှန်တန်တဲ့တန်တန်ဖြင့်ကံကိုထူထောင်ခဲ့မြင်သောထက်တန်ဒီအဆင့်မြင်မှနေတဲ့ကံတွေကအစဉ်မြင်တဲ့အကျိုးတရားတွေကိုပြည်ဒါပြင်းနဲ့မထက်မတန်တဲ့စိတ်ကားလေးတွေနဲ့ဒုက္ခလေးကိုထောင်းတဲ့အချိန်ခါမှာယံခါရှိတတ်ပါတယ်။ယံတကာဒီမထက်တန်တဲ့တွန့်ဆုံနေတဲ့ဒီစိတ်ကားလေးတွေကအကျိုးပေးတဲ့အပိုင်းမှာဒီကံတွေကအကျိုးပေးတဲ့အပိုင်းမှာနည်းနည်းညံ့ဖြစ်တဲ့သဘောရှိတယ်။ဒါကြောင့်လောကဓာတ်တို့ဒီခေါက်ဆံခက်ပြဲတို့အနိုင်အမြင့်ရှိတယ်ဆိုပြီးတော့ယံစာပင်ဉာဏ်ကမြတ်မှာဖော်ပြထားပါတယ်။အဖေတို့လေကံကိုထူထောင်တဲ့အချိန်ခါမှာကံကြီးကတသမတ်ထဲမှာသွားဖို့သို့မဟုတ်ကံမဝိညာဉ်လို့ခေါ်ဆိုအပ်တဲ့စိတ်ဓာတ်တွေဒီတသမတ်ထဲမှာသွားဖို့အနိုင်အမြင့်ရှိတယ်။အနိုင်အမြင့်ရှိတဲ့အတွက်အကျိုးပေးတဲ့အချိန်ခါမှာလည်းအနိုင်အမြင့်ရှိနေပါတယ်။ခုဒီပုဗ္ဗလောဒီရီမအလောင်းကသတ္တဗ္ဗဘုရားရှင်ရဲ့သာသနာတော်ဖွင့်လွန်တော်ပြည့်တဲ့နောက်ပိုင်းဆိုတော့တော်တော်လေးကမ္ဘာတည်ခြင်းကိုဆက်ကျော်ခဲ့ပြီးဖြစ်ပါတယ်။အဲ့ဒီအချိန်ခါမှာ လက်လုံလက်စားလက်လုံမဘောရောက်သွားတယ်ဒီနေ့လက်တော့ကိုသွားရင်လည်းလမ်းခုလာတနေရာမှာရေအင်းကြီးတစ်ခုအတွင်ကြာပန်းနေပွင့်ဘရုံးမှာကြာပန်းနေပွင့်နေတော့ဒီကြာပန်းတွေလည်းဆင်းပြီးတော့ခူးတယ်ပေါက်ပေါက်ကလေးတွေထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်ဖြင့်ကြာရွက်တွေလည်းခူးပြီးတော့လက်တော့ကတဲလေးကိုအရောက်သွားပါတယ်အဲဒီတော့သွားတဲ့အချိန်ကမှကလင်းရောပေါ်ကနေပြီးတော့မိသမျတပတ်နှံကြီးကိုခူးပြီးတော့သွားတယ်လေတော့လည်းရောက်တော့ပေါ့ပေါ့ပန်းပြုတ်လောက်ပါတယ်ပြုတ်လို့ပြီးတဲ့အချိန်ကကြတော့ဒီပေါ့ပေါ့ကလေးတွေကိုကတ်နေတဲ့စပန်းအခွန်လေးတွေခွာထုတ်ခွာထုတ်ပြီးတဲ့အချိန်ကပေါ့ပေါ့ကလေးတွေကိုတစ်ခုစီရည်ကြည့်နေတယ်ပေါ့ပေါ့900ရှိပါတယ်ဟောစိတ်ခုနဲ့သူဒီဒီလိုရည်နေတယ်ဆိုတာအတိကျတော့မပြောနိုင်အဲ့ဒါနဲ့ထိုအချိန်ကမှအရှင်ပြည့်စေကဗုဒ္ဓဘုရားတဆူကလည်းဒီမျိုးကောင်းသမီးလေးကိုရှင်းမြောက်လို့တဲ့အတွက်ဘာဖြစ်လို့ဒီမျိုးကောင်းသမီးကိုလက်ရှိမြောက်ချင်ရတယ်လဲလို့ပြန်ပြီးဆက်စင်ကြည့်လိုက်တော့ဒီမျိုးကောင်းသမီးလေးရဲ့အတွင်းအစ္စံပြရတတ်မှာဘရောကောင်းတို့ရှင်းမြောက်ထိုက်တဲ့တရားဝရိယသတိသမာဓိပညာလို့ခေါ်ဆိုအပ်တဲ့အင်္ဂလိပ်ငါးပါးသင်္ချာရှိတယ်အဲ့ကသာဝိကလို့ခေါ်ဆိုအပ်တယ်နော်လက်ရရန်အဲ့ကသာဝိကဣတိပွယ်သူသင်္ကန်းမဲ့တဒါဝရိယသတိသမာဓိပညာဆိုတဲ့တရံကောင်းဓာတ်ကြီးဆာတို့မြန်ကောင်းသမီးရဲ့နှလုံးအိစ္ဆတိယဟရိယဝတ္ထုအတွင်းမှဘိဝစီနေစီနေတာကိုတွေ့အိစ္ဆတိယဓမ္မအငုဋ္ဌအနေနဲ့ပါနေတာကိုတွေ့ရှိဒီလိုတရံကောင်းမျိုးကိုတရံကောင်းကြီးကသာပြီးချိမြောက်ရပါတယ်တရံကောင်းကြီးကရှင်းဥစွာရဲ့ချင်းမြောင်မယ်ဆိုရင်ဒီလိုတရားတရားသင်္ချာရှိနေတဲ့သရောကောင်းကိုခြေဥ့စွာချင်းမြောင်တယ်။အလူခံမယ်ဆိုလို့ရှိရင်လည်းဒီလိုတရားတရားသင်္ချာရှိနေတဲ့သရောကောင်းကိုခြေဥ့စွာအလူခံတယ်။တရားဟောမယ်ဆိုရင်လည်းဒီလိုတရားတရားသင်္ချာရှိနေတဲ့သရောကောင်းမျိုးကိုခြေဥ့စွာတရားဟောပေးပါလေ။ဒီလိုသရောကောင်းတို့ရဲ့ချင်းမြောင်မှုကိုခံယူရတဲ့ကောင်းမှုကုသိုလ်ကံဒီအလောအရှင်တန်းမြင့်ပါလေ။ဒါကြောင့်မိမိတို့မှာသန္ဓေကြီးရှင်ရီကကောင်းတဲ့ဓက်ခံလေးတွေကအတွင်းအစ္ဆာတိအတ္တမှာကိဝံတည်နေဖို့လိုပါတယ်။ဒါရင်လည်းရှင်ပြည့်စုံကဗုဒ္ဓဘုရားရှင်ကလာပြီးရှင်းပြတဲ့အချင်းခံမှာဒီမျိုးသမီးလေးကပါလို့တယ်။ပေါက်ပေါက်ကလေးတွေသူ့ပြောထားတာလေးတွေသွားပြီးတော့သပိတ်ချင်း900ရှိတယ်ပြုလိုက်ပါတယ်။လူပြည့်တဲ့အချင်းခံမှာသပိတ်ပေါ်ကိုဇာပန်းကြီးအုပ်ပြီးတော့ယောသေးစာရှိခိုးပူဇော်တယ်ဘုရားပြည့်တဲ့အချိန်ကတည်းကအရှင်ပြစ်စီကဗုဒ္ဓဘုရားရှင်ကလည်းကြွသွားတော့မူပါတယ်ခဏလောက်ကြွလိုက်တယ်ဆိုပဲသူကစဉ်းစားတယ်ယဟန်တော်များမှဒီပန်းနဲ့ဗာများအလိုရှိမလဲအလိုရှိဖို့ရန်လုပ်ငန်းကိစ္စမရှိပါဘူးဒါကြောင့်ငါဒီပန်းကိုပြန်ယူပြီးတော့ပန်းကြီးကိုငါပန်းချင်ရရင်တော့ကောင်းပါပဲသူကဒီလိုသဘောပေါက်အဲ့ဒီလိုသဘောပေါက်ပြီးတော့ပန်းကြီးပြန်ယူပြန်တယ်ပြန်ယူလိုက်ပြီးတော့မှတခါထပ်ပြီးသူကစဉ်းစားပြန်တယ်။သူရေးဆွဲနေတဲ့စကြီးကားလေးနော်။သူကဘယ်လိုစဉ်းစားလဲ။ဟောအကယ်၍အလိုမရှိဘူးဆိုရင်အလိုမရှိဘူးလို့ပြောမှာပေါ့။အခုတော့ဘာမှမပြောတာထောက်ရင်တော့အလိုရှိပုံရတယ်ဆိုပြီးတော့တခါပြန်ပြီးတော့လှူပြန်တယ်။လှူပြီးတဲ့အချိန်ခါကျတော့မှဘာစုတောင်းတယ်လဲ။ဟောစကြီးကားတစ်ချက်သူရေးဆွဲပြီ။ဟန္တိဣမေတံမေလာသနာနိတံခြေနလာဇကဏနာယဗုဒ္ဓအတုဘဒုမဗုဗ္ဗသနိတံခြေနနိဗ္ဗာဒနိဗ္ဗာဒသာနိမေပတိပတိဘဒုမဗုဗ္ဗာဥဒေဟတုဟန္တိအရှင်မြတ်ဘုရားမေဘုရားတိတော်မဤတန်တာ၌ဣမေတံလာသနာဤဗုဗ္ဗောပန္တောဤနိဗ္ဗာန်ဒေနလှူဒန်းရသောသောမူကုသိုလ်ဤအကျိုးဆက်ကြောင့်လာဇကဏနာယပေါ့ပေါ့ပန်းအည်အတွဲအဖြစ်ဘုဒ္ဓသာတို့သည်အတုဖြစ်ပေါ်ကြပါစေအကုန်သတည်းကဲသူစုတောင်းလေးကြည့်နေပါပေါ့ပေါ့ကသူ900လှူတယ်ပန်းပေါ့ပေါ့900အဖြစ်အညီအမြဒီကောင်းမှုကုသိုလ်ကံရဲ့အကျိုးဆက်ကြောင့်ဘာယရနာတို့ဒီဖြစ်ပေါ်လာပါစေကုန်သတည်းဤစုတောင်းအဲ့ဒီစုတောင်းကံကိုကြည့်မယ်ဆိုရင် မာယာသောသားတို့အပေါ်၌ဝိတ္တမေမုန်နိတဲ့တဏ္ဍလောကကအကောင်းမနေဘူးလား
အကောင်းနေတယ်အ
ဲ့ဒီလိုဝိတ္တမေမုန်တဲ့တက်ဖြင့်မာယာနာရီအပေါ်မှာဝိတ္တမေမုန်တဲ့စိတ်တက်ဖြင့်ကမ္မကုသိုလ်တစ်ခုပြုပြီးပြုလိုက်တဲ့အချိန်ကမှဒီကံကြောင့်အကျိုးပြုလို့ဒီသားရဲ့အမြတ်အကယ်၍ရခဲ့တယ်ဆိုရင်ဒီသားရဲ့အပေါ်မှာမူလကဒွေတမေမောရတဏ္ဍတ်အခြေခံပြီးတော့မှပြုစုပြုထောင်ထားတဲ့အတွက်အဲ့ဒီနာရီကိုရိုက်နေဒွေတမဖို့ကပို့ပြီးတော့အကောင်းတက်တယ်အဲ့ဒါနည်းနည်းသတိရှိကြနော်ကဲနောက်တစ်ခုပါစုကြောင်းလဲဘုလူမပုဗ္ဗန္တဘရမကျောင်းဘန်ကိုအနိတ္တဒိနာသူရရသောကောင်းမှုကုသိုလ်ကံဤအကျိုးဆက်ကြောင့်နိဗ္ဗာန်တနိဗ္ဗာန်တာနိဖြစ်လျာဖြစ်လျာဘုံဘဝ၌မေဘုရားတိတော်မှာဤပတိပတိခြေလန်းတိုင်းခြေလန်းတိုင်း၌ဘုရုမာပုံဖန်ဘုရုမာကြာဖန်သည့်ဥဒေတုဖို့ထွင်း၍လာပါစေတည်းဘုရုမာကြာဖန်ကိုလှူဒါန်းရတဲ့ကောင်းမှုကြောင့်ဖြစ်လျာဘုံဘဝတိုင်းဘုံဘဝတိုင်း၌ဘုရားတိတော်မှာဘုရားတိတော်မှာခြေလန်းတိုင်းခြေလန်းတိုင်းမှာဘုရမကြာပန်းဒီမြေကြီးမှာပေါ်ထွန်း၍လာပါစေတည်းဤစုတောင်းမြတ်ဒီတော့သံဃာရရနိုင်တဲ့အမျိုးသမီးဘုရားကိုလည်းတွေ့တာတဲ့ခြေလန်းတိုင်းခြေလန်းတိုင်းမှာဘုရမကြာပန်းဒီပေါ်ထွန်းလာနိုင်တဲ့အမျိုးသမီးဘုရားကိုလည်းတွေ့တာဒီလိုအမျိုးသမီးတို့အတိမနေတဲ့သဘောကအဝိဇ္ဇာအဲ့ဒီအမျိုးသမီးဘုရားကိုလမ်းပြီးတွေ့တာတက်မဲ့နေတဲ့သဘောကတဏှာသင်္ကပ္ပီတွဲနေတဲ့သဘောကဥပါဒံဒီအဝိဇ္ဇာတဏှာဥပါဒံခြံရံပြီးတော့ပန်းပေါ်ပေါ်လူရန်ချင်းဘုရုမာကြာပန်းလူရန်ချင်းဆိုတဲ့ကုသိုလ်သင်္ခါရတရားကြီးပြုစုပြုဆောင်ဒုသင်္ခါရတရားကြီးဒီအနိစ္စတရားသာရှိခြင်းကြောင့်ဖြစ်ပြီးတဲ့နဲ့ပြည့်သွားတယ်ပြည့်သွားပြီမဲ့လို့နောက်တစ်ချိန်သူမြောင်လင့်တောင်းတနေတဲ့အမျိုးသမီးဘဝလို့ခေါ်ဆိုအပ်တဲ့ခန္ဓာ၅ပါးယုတ်တရားနန္တရားတွေကိုဖြစ်ပေါ်စဉ်နိုင်တဲ့စွန့်အင်ကာမတ္တတွေကိုယုံနာအစင်မှာမြုပ်နှံပြီးမှချုပ်ပြတ်သွားတယ်။အဲဒီစွန့်အင်ကာမတ္တတွေလေးကိုကံလို့ခေါ်ပါတယ်။ပေါင်းလိုက်တော့အဝိဇ္ဇာတဏှာဥပါဒံသင်္ခါရကံဆိုပြီးအကြောင်းတရား၅ခုစုံသွားတယ်။အဲဒီအကြောင်းတရား၅ခုပြည့်စုံပြည့်ထောင်ပြီးတဲ့အချိန်ကဒီကံကိုပြန်ပြီးဖြစ်သိမ့်လို့လွယ်ပါမလား။မလွယ်ဘူးနော်။မလဲဘူးဆိုရကအရိယာမဲ့ဒီဟူသောမွေးညံ့နဲ့ကျင်းပြီးတော့ဘယ်လိုမှနှုတ်လို့မရဘူးဆိုပြီးတော့သဗ္ဗေညံကများမှဒီလိုပေါ်ပြထားပါတယ်။ဘုမအပယောက်ကြောင့်ကံဆက်လို့ရှိရင်သောတာပတ္တိမဲ့ညံကပဲနှုတ်ခိုင်းတဲ့ဆွာအဖြစ်။ကာမဘုံကိုဒီကိန်းသာလံပြီးနောက်ထပ်ပြန်လာနိုင်စေနိုင်တဲ့ကံဒီကိုသောသံဃာတဂမိမဲ့ကပဲနှုတ်ခိုင်းတဲ့ဆွာအဖြစ်။အနာဂမိမဲ့ကတော့ကာမဘုံကိုလာစေမဲ့ကံဟူသမျှအလုံးကိုအကျွင်းမဲ့ပဲနှုတ်ခိုင်းတဲ့ဆွာအဖြစ်။ရဟန်းမဲကတော့သုံးသက်ဘုံမှာကျင်းကြီးစေတတ်တဲ့ကံအလုံးကိုအကုန်လုံးပြန်ထုတ်နိုင်တဲ့သွားအရှိတယ်။အဲ့ဒီအရိယာမဲ့ကိုမဆိုင်သေးရင်ဒီကံလေးဒီဖြတ်သိမ်းဖို့ရန်အလွန်ခက်ခဲပါ့။အဲ့ဒီလိုဆူတောင်းပန်ထွာမိတဲ့အချိန်ခါမှာဒီစေကဗုဒ္ဓဘုရားရှင်ကလည်းသူအမျိုးသမီးလေးကြည့်နေတဲ့အတွက်မှာပဲကောင်းငင်ကြီးပြီးကဏ္ဍမရဏတောင်းကိုကြွားတော်မူပါရဲ့။သူကဏ္ဍမရဏတောင်းမှရှိတဲ့နန္ဒမုဆိုင်ကဘာသူတူရန်လိုက်တဲ့ရုံးမှကြပန်းကိုတိုင်းကဝစေကားဆောင်တာဥပါပဲပြစ်စိကဗုဒ္ဓဘုရားရှင်တို့ခြေသုပ်ဖို့ရအတွက်ခြေသုပ်ဖို့အဖြစ်နဲ့လူတန်းပေးလိုက်ပါတယ်။ကဲဒီအမျိုးသမီးရင်ကောင်းမှုကုသိုလ်ကံကြောင့်သောလည်းသူလည်းတော်သူဘဝကံဒီကွယ်လွန်သွားတဲ့အချိန်ခါနောက်ပြီးရောက်ပြီ။နတ်ပြည်မှာပြိဋ္ဌာန်ကြီးနေပြီးတဲ့နန္ဒမီဖြစ်တဲ့နဲ့ဘာလို့တလဲဘာဖြစ်တလဲ။သူခြေလန်းတိုင်းခြေလန်းတိုင်းမှာဘုရားကြပန်းကိုပေါ်ထွန်းလာတယ်။သူရေးဆွတ်လိုက်တဲ့ပဋိကတ္တချက်ဆက်နေပြီးတော့အကောင်းထဲပေါ်လာပြီနော်အဲဒီတော့ပေါ်လာတဲ့ဘဝတက်ကိုကြည့်ပါပဋိသင်္ဍိနေရတဲ့ဒုက္ခမရှိဘူးလားရှိပေါ်ရတဲ့ဒုက္ခရှိတယ်နာရတဲ့ဒုက္ခရှိသိရတဲ့ဒုက္ခရှိရာဂမကင်းသေးဘူးဆိုလို့ရင်သိရင်ရတဲ့ဒုက္ခကုသရတဲ့ဒုက္ခငိုကြွရတဲ့ဒုက္ခကုသင်းရတဲ့ဒုက္ခသိသိရတဲ့ဒုက္ခပြင်းစွာကုဝင်ရတဲ့ဒုက္ခလည်းမရှိဘူးလားရှိတယ်ဒါကြောင့်ဒီဘဝတွေကိုလမ်းပြီးတော့ဘုရားရှင်ကတော့သူတော်ကောင်းများကလမ်းကြည့်လိုက်တဲ့အချိန်ခါမှာဒုက္ခတုံဒုက္ခအစုအပေါင်းအဖြစ်နဲ့မြင်နေ ဒါပြင်းနဲ့ခဏကအဝိဇ္ဇာတနာဥပါဒံမကင်းသေးတဲ့တရားဒီဘက်ကတော့ဒုက္ခအဖြစ်နဲ့မြင်ကောင်းမြင်လိုက်တယ်နော်။ကဲနောက်တစ်ခုအဲ့ဒီဘဝကနေသူတည်လိုက်တဲ့အချိန်ကနတ်သမီးဘဝကသူတည်ပြီးတော့ဆက်ရောက်တယ်လေ။ဒီမွန်တာတောင်းချင်းအိုင်တိုင်းအတွင်းမှာဘုံမှာဂျပန်အတွင်းမှာတော့ပြီးတော့ပြိတန်တည်ကြီးနေရပါတယ်။အဲ့ဒီလိုပြိတန်တည်ကြီးနေတဲ့အခါအဲ့ဒီရေအိမ်ကြီးကိုအမိပြုတ်ပြီးတော့သတင်းဆုံးနေတဲ့ရေသေးကြီးတစ်ပါးလည်းရှိတယ်။ရေသေးကြီးကဒီနေ့နာနေစောစောအိယာမှာအထမျက်နှာတင်ဖို့ရန်ရေကန်တွင်အသွာဘရုံးမညာဘက်နေလှမ်းကြည့်လိုက်တော့ကျွန်တော်ခံများများကပွင့်နေကြတယ်။ဒါပြင်နဲ့ဒီဘရုံးမညာဘူးကြီးတစ်ခုကြည့်လိုက်တော့ရှိလဲရှိတယ်။ပွင့်လဲမပွင့်ဘူး။အကြောင်းလူတစ်ခုတော့ရှိနိုင်မယ်ဆိုတဲ့ဒီလိုဥတည်ချက်ဖြင့်ရေနဲ့ဆင်းသွားလိုက်တယ်။စေဘီဒီဘုံမှာဂျပန်ကြီးကိုလှန်ကန်လိုက်တယ်ဆိုရင်ပဲဘုံမှာဂျပန်အတွင်းကဂျပန်ကြီးအေးကွာကြပြီကလေးငယ်မှလေးပြုတ်တွေ့မြင်းလင်းမြင်းချင်းမရေသေးကြီးကလည်းသမီးဟုသာအမတ်တင်ကြဆင်ခေါ်ယူပြီးတော့ပြုတ်စုလုံပြည့်ချပါတယ်ကလေးမလေးရဲ့ဘုံကရေသေးကြီးရဲ့မေတ္တာတအရှင်အဝါကြောင့်လက်ညှိုးကလည်းနှုတ်ရည်ဖက်လာပါတယ်နော်အဲကျောင်းခေါ်သွားပြီးအချိန်ခံကြတော့သိရမုံကျောင်းလေးကမှဒီဘုရားမှာဂျာပန်ဘုံမှာပဲသိထားတယ်။နောက်ထပ်အကြိမ်ရေဂျာပန်ကညှို့သွားပြီဆိုရင်ညောက်ဂျာပွင့်တစ်ခုကပ်ပြီးခုပြီးတော့ဒီဂျာပွင့်ဘုံမှာပဲဒီကလေးကိုသိထားပါတယ်။ဘုံကံရဲ့သွားအကြောင်းဟမ်လက်ကနေပြီးလက်ချောင်းလေးတွေကနေပြီးတော့လူကြီးတွေထွက်ပေါ်လာတယ်။အဲ့ဒီအလုံးပဲနေလာရကနေအချင်းတန်းအရွယ်ရောက်လာပြီပဲဆိုကြပါစို့။ဘာကင်းဖြစ်တဲ့ရေလေးကြီးကတတိဝလာအရှားသွားပြီဆိုလို့ရှိရင်သမီးဖြစ်တဲ့ပုဂ္ဂိုလ်ကတဲမှနေခဲ့ရတယ်။အဲ့ဒီလုံနဲ့ပဲကြီးပြင်းလာလိုက်တာတော်တော်လေးရှင်းပြင်းသွားလို့ရတဲ့အရွယ်ရောက်ပြီဆိုကြစို့။အဲ့ဒီအရွယ်ရောက်တော့ခြေဖြင့်လျှောက်နိုင်တဲ့အရွယ်ကဆက်ပြီးတော့ခြေလမ်းတိုင်းခြေလမ်းတိုင်းမှာဘရုံမာဂျပန်နေပွင့်ပြီသူ့ရဲ့အသာအရင်အချင်းကိုကြည့်လိုက်လို့ရှင်းတော့ကုန်ကမာအစုအပုံနဲ့တူတယ်ဆိုပြီးတော့ညီလိုတော့ပေါ်ပြထားတယ်ကုန်ကမာအယောင်ကတော့နည်းနည်းလေးအနီရောင်သန်းနေပါတယ်အသာအရင်တွေကဘရုံမာဂျပန်ပွင့်ဖက်ခဲ့တော့အနီရောင်သန်းပြီးတော့မလွန်လှပ်ပါတယ်သို့တော့လူတို့ရဲ့အစင်းကိုတော့လွန်တဲ့နတ်တို့ရဲ့အစင်းတော့မမိတတ်ဘူးလူလောကမှာသူကဲ့သို့လက်ဖာရှင်တဲ့အမျိုးသမီးကတော့မရှိဘူးလို့ဒီလိုအဆိုရှိတယ်။ယတနာဖြစ်ခြင်းတော့မူဆိုးကြောင့်ကထူတော့ရောက်ပါလေ။ဒီအမျိုးသမီးလေးတွေ့ပြီးလူလားနတ်လားဆိုပြီးဒေရှားကြအခက်ခဲရှိတာကနဲ့ရေသေးကြီးပြန်လာတဲ့အခက်သူတတိယဝလာရှာဖွေရမှပြန်လာတဲ့အဆုံးပြီ။ဒီဂျိုဆိုရာဝကြီးဝငယ်တိခါရီမြင်တော့စကားပြောတာတွေလည်းမြင်တော့ရေကန်းတဲ့လူသားပဲဆိုပြီးတော့နေတဲ့တန်ခါးကြောင့်အတွင်းတော့မုဆိုးကဝင်ရောက်သွားပါတယ်နေတဲ့ကြီးကလည်းကောင်းမွန်စွာပဲပြုစုလုံသွေးပါတယ်ပြုစုလုံသွေးပြီးတဲ့နောက်ပြန်မလားဒီမှာဒီမှာမေးလိုက်တော့ပြန်မယ်ဆိုတဲ့အကြောင်းမုဆိုးကပြောတော့ပြန်ဒီမှာတွေ့ခဲ့တဲ့အကြောင်းတရားအချင်းရာတွေနဲ့ပတ်သက်ပြီးတော့ဘယ်သူမှမပြောပါနဲ့အဲ့လိုမပြောဆိုဖို့ရန်အဲ့ဆောင်းသိမ့်ပါဆောင်းသိမ့်ထိုင်ပါမလားမင်းကြီးဆောင်းသိမ့်နိုင်တဲ့အရှင်ရတိကြီးကဆောင်းသိမ့်နေလို့ရင်ဆောင်းသိမ့်ပါမယ်ဆိုပြီးတော့ကြောင်းခံပြီးတော့ပြောပြီးပြန်သွားတယ်အဲ့ဒီနဲ့မုဆိုးကသူကအကြံနဲ့ပြန်လာပါလမ်းမမီတော့အမတ်တလေးတွေလမ်းမပြုတ်လို့ပြီးတော့မှပြန်တော့ပြီးအဲ့ဒီလည်းရောက်ရှင်မင်းတန်တော်ဦးတင်ရှင်မင်းကလည်းသတင်းကောင်းချလိုက်တဲ့အချက်ချင်းလားရတိကြီးဆန်တော့ကြောင်းလိုက်တော့လည်းပြင်းပြင်းတွေ့ပြီဆိုတော့ရေသေးကြီးကလည်းမနေတော့သမီးခေါ်ပြီးတော့အနှင်းလိုက်ပါတယ်နော်ရေသေးကြီးစိတ်ချမ်းသာအောင်ဒုနယာမှာပဲအပိတ်တိန်တွန်းပြီးတော့ခေါ်တော့ပါတယ်အဲ့ကမင်းဒီမီပြအရာနဲ့တင်ထားပြီးတော့စောင့်ရှောက်ဖတ်မယ်ဆိုပြီးတော့ခရီးလေးပြေးသွားတယ်နန်းနဲ့ရောက်ပြီးဒီလိုအမတန်နှပ်ပါတဲ့နေတဲ့မျိုးကောင်းသမီးတူကိုတွေ့ရတော့ရှင်မင်းကလည်းတခြားမိဖုရား900တို့ကိုမေ့နေမိဖုရားငန်းနာကလည်းပဲချိန်နဲ့မှာမကြီးနဲ့တော့ဂုံးတိုက်ကြတယ်ဒီလိုပုဂ္ဂိုလ်မျိုးလူလောကမှာမရှိနိုင်ပါဘူးလူလောကမှာဘုရားမဂျပန်ကမွေးဖွားလာတဲ့ဆိုတဲ့ပုဂ္ဂိုလ်ဟာလောကမှာမရှိဘူးရှင်လန်းတိုင်းရှင်လန်းတိုင်းမှာဘုရားမဂျပန်ပွင့်နေတဲ့လူသားဆိုတာလည်းမရှိပါဘူးဧကန္တတာဘလူတာဖြစ်မယ်ဒီလိုဝိုင်းပြီးတော့တိုက်ကြအဲ့ဒီမဲ့လို့ရှင်မင်းကဘယ်လိုမဆိုင်ပါဘူးသို့တော့ဒီနေ့တိုင်းဆိုဒီနေ့အရမှာ သဘောတန်ခါနေတတ်ကြလို့ရှင်မြင်းကတွားပြီးတော့နှိမ့်နေတယ်အဲ့ဒီအချိန်ကမှပဲဘုရုမဝရီမိဖုရားကခေါင်းရင့်ကျက်လာတဲ့အတွက်သာယနာမွေးဖွားပါတယ်မွေးဖွားတဲ့အချိန်ကမှအလုံးစွဲဖြစ်တဲ့အမျိုးသမီးကိုတခြားမိဖုရား900တို့ကဝိုင်းပြီးတော့လက်ဆောင်ပါဏာရီပေးပြီးတော့သူတို့လင်းလင်းလှည့်ပြတတ်တယ်ဘုရုမဝရီမိဖုရားကြီးကနေပြီးတော့သေတုံးကြီးမွေးဖွားတယ်သူတို့လင်းလင်းလှည့်ပြတတ်တယ်ဒါပြင်အဲ့ဒီအချိန်ခါမှာဘုရုမဝရီကမဟာဘုရုမမင်းသားတို့ကိုပဲမွေးဖွားပြီးတော့ကျန်တဲ့သာယနာ499ဦးကတော့သွေးတော်အမိပြုပြီးတော့သံတရဇ္ဇသဝါအဖြစ်နဲ့ပရိသန်တွေပြင်းပြကြပါတယ်အလုံးသား900အဲ့ဒီသား900ကိုမိဖုရား900တို့ကတယောက်စီ quarantine ယူပြီးတော့လက်သမားတွေတမ်းမှာကြောက်ကလေးတွေစိတ်သားကြောက်ကလေးတွေအပြုလုပ်ခံပြီးတော့အဲ့ဒီစိတ်သားကြောက်ထဲမှာဒီသားတွေကိုဖြတ်ဖြတ်ပြီးတော့သူတို့လင်းညာစဉ်းစားကြပါတယ်သို့တော့ဒီညာမှာပြဿနာတစ်ခုကဒီလိုဆိုရင်ဒီကလေးတွေသေဖို့ကောင်းတယ်မသေဘူးလားလို့မိညာရှိမသေပါဘူးနော်ဘာဖြစ်လို့လဲသူတို့ကပြည့်စုံမှာဘုရင်ကအစ်စ်တွေဖြစ်ပါတယ်ပြည့်စုံကဘေးကအစ်စ်တော်မြည်ဒီမှာနောက်ဆုံးဘဝရှိတဲ့ပုဂ္ဂိုလ်တွေပဲမိုးနဲ့မြည်ကြီးညှက်လို့ဆက်လို့ရမယ်ဆိုတော့ဘယ်လိုမှမသေးနိုင်တဲ့သရဝမျိုးပဲအဲ့ဒါတို့ရဲ့ဘုံကံကြောင့်တို့ရဲ့လက်တွေကညွှန်ရည်တွေအလိုလိုဖြစ်လာတယ်တို့ရဲ့ဘုံကံကြောင့်ဆရာမင်းကြီးကလည်းမနေနိုင်တော့ဒီကျုပ်ထဲမှာဤသားငါးရာဒီဘုရုမဝရီမိဖုရားကြီးမှမွေးဖွားတယ်ဟောရလေဒီရှင်မင်းရဲ့သာယရဏတွေဖြစ်ကြောင်းဧတံမစ္စရိယသူပြောနေတဲ့မိဖုရား900တို့ကငုံတိုက်တဲ့အတွက်ဒီလိုအခြေအနေဖြစ်ပေါ်လာကြောင်းတွေကိုအဲ့မှာကပိစာရေးရေးပြီးထည့်ထားတယ်ရှင်မင်းကြီးလည်းပြန်လာပြီးဆိုကြတယ်နော်ပြန်လာတဲ့အချိန်ခါမှာတခြားမိဖုရားတွေကအရှင်ဥစ္စာရှင်မင်းမြို့ပြင်မှာစစ်ခဲ့တဲ့နန်းဖြစ်ဖြစ်တာရာကြီးစံကတခြားမိဖုရားတွေကသွားပြီးတော့တဏှာဥစ္စာတင်ကြတယ်အရှင်မင်းကြီးရဲ့ဘုရားဝရီမိဖုရားဟာလူသားချင်းချင်းမဟုတ်ပါဘူးဘယ်လိုမှသာဖြစ်ပါတယ်လူသားချင်းချင်းကတင်တုံမွေးဖွားတယ်ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးမယုံလို့ရှိရင်အထင်းတော်ကြီးကိုကော်ပြီးမိကြည့်ပါဆိုတော့ရှင်မင်းကလည်းဒီဒီရှိတော့မစူးမစမ်းတော့ပဲအဲ့ဒီဘုရားဝိညာဉ်ကြီးများကိုနန်းတွင်းကနှင်းထုတ်လိုက်ပါဘာဖြစ်လို့လဲရှင်မင်းရဲ့အပြစ်မဟုတ်ဘူးနော်သူကံကကြည့်ပေါ့ကံကိုထူထောင်တဲ့အချိန်ခါမှာသူ့ရဲ့စိတ်ထားလေးကပန်းလှူမဲ့ဆိုတဲ့စိတ်ဖြစ်တယ်ပြီးတော့မလှူဘူးဆိုတဲ့စိတ်ဖြစ်ပြန်တယ်ဟောစိတ်ကြိုက်ကလေးကဆန်းကျယ်တဲ့အတွက်အကျိုးပေးကလာပြီးတော့အဆန်းတဲ့ကျယ်ဖြစ်နေရတယ်တုကံကြောင့်ဖြစ်တာတခြားမိဖုရားတွေကိုလည်းသိပြီးတော့မလုံမုံထဖြစ်ဖို့မလုံဘာဖြစ်လို့လဲသူ့စိတ်ထားကဒီပန်းလေးကိုထူထောင်တဲ့အချိန်ခါမှာတွတ်ဆုတ်တွတ်ဆုတ်ဖြစ်မနေဘူးလားဖြစ်နေတယ်ကျွတ်ဆုံဖြစ်နေတော့အကျိုးပေးတဲ့ကံကလည်းဒီကံကရင့်ကျက်လို့အကျိုးပေးပြီဆိုရင်ကျွတ်ဆုံမဖြစ်ဘူးလားဖြစ်တယ်။ဒါကြောင့်အကောင်းဆုံးပေါ့လေခွန်ကြီးဆရာတော်ကြီးစီတော်ရင်ဆရာတော်တစ်ပါးကတော့အကြံဉာဏ်ပေးတယ်။မိမိစိတ်မနိုင်တဲ့လို့ဖြစ်ရင်တော့ဒီကံကိုမထူထောင်ပါနဲ့။ကံကိုမထူထောင်လိုက်လို့သုံးဖို့ကုသိုလ်ကံကိုမထူထောင်သိလို့ဘာမှတော့မဖြစ်ပါဘူး။တို့တော့ကံတခုကိုအခုလိုပေါ့ဒါနတခုပြုပြီးပြီးကံတခုထူထောင်လိုက်ပြီးပြီးပြန်ဖြည့်သိမ့်ဖို့ရမခက်ဘူးလားသိခက်သွားတယ်ဒါကြောင့်မိမိစိတ်ကိုနိုင်တဲ့အချိန်ခါကျမှဒီကံကိုထူထောင်မှာဆိုပြီးဒီလိုညွှန်ကြားတို့တော့တကယ်လက်တွေ့ကြတော့တကယ်ကြီးလွယ်ပါမလားစိတ်တော့မလွယ်ဘူးနော်မလွယ်တော့အကောင်းဆုံးကပါလဲမိမိတို့မှတကယ်စိတ်ချလက်ချအကူရတဲ့သမထဘာဝနာဝိပဿနာဘာဝနာနဲ့ရှင်တွဲနေတဲ့သမာဓိတ္တိဉာဏ်လေးတွေရရှိထားဖို့တော့စိတ်လိုအပ်တယ်။ဒါကအကောင်းဆုံးပဲ။ဘုဒ္ဓဉာဏ်မှာသူကအကျိုးပေးလေးကညော့သွားပြီ။ညော့သွားလိုက်တော့အဲ့ဒီလက်နန်းတွင်းကနေရှင်ထုတ်ခံရတယ်ဆိုရင်ပဲဘရောမကျပန်းတွေကလည်းရှင်လန်းနေမှာမပေါ်တော့ဘူးအကုန်လုံးပျောက်သွား။ဟော။ဘုနကဘရောမကျပန်းကိုပြန်ပြီးယူတဲ့အချိန်ခါမှာဖြစ်ပေါ်တဲ့ကုသိုလ်စေတနာကြီးကအကျိုးပေးဖို့ရအခါခွင့်တင်လာတဲ့အချိန်ဖြစ်တယ်။အဲဒီလိုအကျိုးပေးဖို့ရအခါခွင့်တင်တော့သူကလည်းတော်တော်လေးမိဖွားပြီးသားဆိုတော့ပြင်းမှန်းနွမ်းနေနေတယ်။ဒါပေမဲ့လည်းသူကံလေးကကောင်းနေတော့ဘာဖြစ်တယ်လဲ။အမေအိုတို့ကနေပြီးတော့မြင်လိုက်ရင်ပဲသမီးဟူသောအမှတ်တင်ညာဖြင့်သူ့ကိုမေးကြည့်တယ်သမီးပဲသွားမလဲ။ဟောကျွန်မလည်းတဲ့ခုစီကနေရာမရှိလို့တဲ့ခုဖို့ရအတွက်နေရာရှာနေတဲ့အကြောင်းပြန်ပြီးတော့ပြော ကဲလာပြီးတော့သမီးဆိုပြီးတော့သမီးဟူသောအမှတ်တင်ကနေအိမ်မှာခေါ်ပြီးတော့ကျွေးမွေးထားလိုက်တယ်။ဆိုချင်းခါမှာမိများတွေကလည်းနန်းတွင်ဝင်ကြရတယ်ရှင်မင်းကိုဗာတန်တော်ဟုတ်တင်တယ်လေ။စစ်ကိုအောင်နိုင်ခဲ့မယ်ဆိုရင်ကျင့်ကံမြင့်မှာပူဇော်ပွဲတစ်ခုကျင့်ပါပါမယ်ဆိုပြီးတော့ကျင့်ကံမြင့်မှာဆူတောင်းပန်းထားခဲ့မှုတဲ့ကျင့်ကံနတ်ကျင့်ကံမြင့်စောင့်နေတဲ့နတ်ထံမှာဆူတောင်းပန်းထားခဲ့မှုတဲ့ဒါကြောင့်ကျင့်ကံမြင့်ကိုနတ်ကျင့်ကံမြင့်ကိုစောင့်နေတဲ့နတ်ကိုသွားပြီးပူဇော်ပတ်တာကိုရအတွက်ရှင်မင်းကိုပူဇော်ကြပူဆာကြညီရင်ကတော့သူတို့သိမ့်ထားတဲ့ဒီချုပ်ကလေးတွေကိုသူတို့ကသွားပြီးညှောနေတာအဓိကပါအဲဒီတော့လီဇန်ပြီးလျောက်ထားလိုက်တော့ရှင်မင်းကလည်းသဘောတူပြီးတော့ညီကစားဖို့ရအတွက်ကျင့်ကံမြင့်ကိုသွားကြပြီသွားလိုက်တဲ့အချိန်ကမှရှင်မင်းရေကစားတော့မယ်ဆိုလို့ရှိရင်အထက်အောင်အကုန်လုံးစဉ်ထောင်ဝဲရအကုန်လုံးပိုက်ကွန်ကြီးချရတယ်ပိုက်ကွန်ကြီးချပြီးတော့အန္တရာယ်ကင်းတဲ့နေရာမှာရှင်မင်းကရေချိုးရတယ်အဲ့ဒီသင်္ကန်းမှာမြင်ရတယ်လေသူတို့ကင်းကံပြတင်းစင်းပြီးတော့သူတို့ဆိုင်ရဆိုင်ရကြုတ်ကလေးတွေဖွဲ့ယူလာတဲ့ကြုတ်ကလေးတွေညှောကြတယ်ညှောလိုက်တော့ဒီမင်းသားသူရဲ့ဘုန်းကံကြောင့်ဒီကြုတ်တွေကခုနကဆန့်ထားတဲ့ပိုက်ကွန်တွေမှာအကုန်လုံးသွားညှိရင်းမင်းရေချိုးပြီးတော့ကမ်းပေါ်တက်လိုက်တဲ့အချိန်ပိုက်ကွန်တွေကိုပြန်ပြီးရုပ်သိမ်းလိုက်တဲ့အချိန်ခါကျတော့မှဒီကြုတ်ကလေးတွေကိုရုပ်သိမ်းနေတဲ့မင်းကြီးမင်းကြီးယောက်ျားတွေကတွေ့ပြီတွေ့လိုက်တဲ့အချိန်ကျတော့ရှင်မင်းကိုဆက်တာဆက်တာလိုက်တော့အဲ့မှာရှင်မင်းကလည်းအကြီးဆုံးကျုပ်တကုတ်ကိုဖွင့်ကြည့်လိုက်ဖွင့်ကြည့်လိုက်တော့မဟာဘုရုမမင်းသားရဲ့ကျုပ်ကိုခွင့်ပြုရတာဖြစ်တယ်မဟာဘုရုမမင်းသားရဲ့ကျုပ်ကိုခွင့်ပြုရတာဖြစ်တော့ကြည့်လိုက်တော့အဲ့မှာကြာမင်းကြီးရေးထားတဲ့စာပေတွေပါတွေ့ကြည့်လိုက်တော့ဒါမိမိရဲ့သားရဏတွေဖြစ်တယ်ဆိုတာဟုတ်တိုင်းမှန်ဆိုသိပြီသိလိုက်တော့ကျုပ်ကအားလုံးဖွင့်ပြီးတော့အဲ့ဒီသားရဏတွေပြည့်စုံပြီးနန်းတော်ပြန်ကြပြီနန်းတော်ရောက်တယ်ဆိုရင်ပဲအဲ့ဒါရှင်မင်းကြီးကဘုရုမဝရီမိဖုရားကိုရှာဖွေဖို့ရန်အတွက်ဘုရုမဝရီမိဖုရားကိုမြင်တဲ့လူကြီးထောင်ထုတ်ယူတည်ဆိုပြီးတော့အဲ့ဒါဆင်းနဲ့မြို့တဲ့အဲ့တိုင်းမင်းရဲ့ယောက်ျားတွေကလည်းမြို့ထဲမှာဆင်းနဲ့လှည့်ပြီးပြေးကျော်လိုက်တဲ့အခါဘုရုမဝရီမိဖုရားကဒီတန်ကိုကြတော့သူ့ရဲ့မိခင်ဖြစ်တဲ့အဖွားကိုခိုင်းလိုက်တဲ့သွားယူပြီးဒီထောင်ထုတ်ကိုသွားယူပါဟိုကလည်းမယူရဲဘူးသူကလည်းအရင်ယူခိုင်းနောက်ဆုံးတော့ဘာကြီးကဘယ်လိုပြောပြီးယူရမလဲမေးလိုက်တော့ကျမရဲ့သမီးဒီဘုရုမဝရီမိဖုရားကိုမြင်ဖို့ပါတယ်လို့ဒီလိုပြောပြီးတော့ယူပါဆိုပြီးခိုင်းလိုက်အဲဒီလိုခိုင်းချင်းချက်အရာတော့ယူပြီးဆိုကြတော့နော်ဘုရားမယားတွေကလည်းဆင်းပြီးတော့အခွားကြီးတော့ကလည်းလိုက်လာတော့အိမ်ထဲလည်းရောက်တော့ဘုရုမဝရီမိဖုရားသွားတွေ့အမတန်ဆင်းရဲလွန်ပါတဲ့တဲ့ဦးလေးမှာဒီလိုနေထိုင်ရတာကိုသူတို့အမတန်တာဝေကရပြီးတော့ခက်မြန်းများတဲလေးကိုနေ့နေ့ကလကစက်ပြီးချင်းကာယံမီပြုပြင်ပေးကြပြီးရှင်မင်းကိုအကျိုးကြောင့်သံတော်ဥစဉ်တယ်ဆောင်ကြတယ်လေအလုံးထားခဲ့ဆင်းမင်းကရွှေတန်းစင်တွေပို့ပေးပါတယ်သို့တော်လည်းသူကမလိုက်ဘူးအဲ့ဒီတဲလေးကနေပြီးတော့နန်းတော်အထိအကောင်လုံးမျက်နှာချက်တွေကာပြီးတော့ရွှေကျဲတွေစီစဉ်ပေးရမယ်အောက်မှာအခင်းတွေအပြည့်ခင်းပေးရမယ်အဲ့ဒီလိုဆိုရင်တော့သူလိုက်မယ်ဆိုတော့ဆင်းမင်းကသူ့စိတ်ထဲကျပြုပြင်ခံတင်းပေးပါတယ်အဲ့ဒီအချိန်ကကြတော့မှသူအိမ်ကနေပြီးတော့နန်းတော်ကိုထွက်လိုက်တယ်ဆိုရင်ပဲအဲ့မှာအောင်မှာခင်းတာနဲ့တန်းကျတဲ့အခင်းတွေကိုပောက်ပြီးတော့ဘုရားမဂျပန်ကြီးကသူ့ခြေဘောအောင်မှာတဖန်ပြန်ပြီးတော့ခေါ်လာပြန်နေဆက်ဖြစ်လို့လေနောက်နောက်တဖန်ဘုရားမဂျပန်ကိုပြန်ခင်းတဲ့ကံကအကျိုးပေးဖို့ရအခါခွင့်တင်လာပြန်နေတန်းကျတဲ့ပကြီးကတစ်ချက်ကိုတန်းကျပြည့်ရေးချယ်လိုက်တဲ့အချိန်ကမှအကျိုးတရားကြီးဖြစ်ပေါ်လာတဲ့အချိန်ကမှအဆန်းတကျမဖြစ်ဘူးလားဖြစ်နေတယ်အဲဒီကနေပြီးတော့နောက်ဆုံးနန်းတွင်ရောက်ပြီးဆုံးကြပါစို့နော်နန်းတွင်ရောက်တဲ့အချိန်ခါကျတော့ဒီသားလေးတွေကလည်းတပြေးပြေးကြီးပြင်းလာပြီဒီနေ့ရေကံမှာတော့ပြီးတော့ရေကစားကြ16နှစ်အရွယ်လောက်ရောက်ပြီဆိုကြတယ်ရေကစားရင်းနဲ့ပဲအဲ့ဒီဘုရုမဂျပန်ကြီးကဘုရားကလေးတွေတစ်ပတ်ပြီးတစ်ပတ်တစ်ပတ်ပြီးတစ်ပတ်ကျွေးကျွေးကြတာကြည့်ပြီးတော့တောင်းရင်ကအញ្ញန်နေဖြစ်ပေါ်လာကြတယ်တမ်းမဲ့ဖြစ်နေတဲ့ဒီဘုရားရဲ့ရုပ်တည်တော်မှလည်းဒီလိုဟိုခြင်းဆိုတဲ့သရယံပိသိခြင်းဆိုတဲ့မရဏဝိရိယကျွတ်ရသိရင်သက်ရှိရှိနေတဲ့တို့လိုပုဂ္ဂိုလ်တွေဘာပြောဝင်ရရှိတော့မလဲဆိုပြီးတော့အဲ့ဒီမှာတောင်ရကညာနေရပြီးတော့ဒီဘုရုမဂျပန်ဒီပုံမှာပဲတဲ့ဒီမင်းငွေထမ်းပြီးတော့ယုံနာဓမ္မသင်္ခါရတရားတွေရဲ့အနိစ္စအခြင်းရာဒုက္ခအခြင်းရာအနတ္တအခြင်းရာတွေကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဝိပဿနာဘာဝနာကမ္မဋ္ဌာန်းစည်းရုံးတော်မူတာပိစိကဘောဓိဉာဏ်ကိုရရှိတော်မူကြပါတယ်ပိစိကဘောဓိဉာဏ်ကိုရရှိတော်မူတဲ့အချိန်ခါမှာရပန်းဒီပေါ်မှာပဲဒီမင်းကိုထိုင်နေတဲ့အဲ့ဒါမူကြီးမယားတွေကလည်းစောင့်လာတာကြာကြောင့်ကြီးဖြစ်တဲ့အရှင်မင်းသားတို့နန်းတော်တို့ပြန်ဖို့ရအချင်းတော့တန်းပြီးဆိုတဲ့အကြောင်းလျှောက်ထားတယ်မင်းသားတွေကဘာမှပြန်မပြော ရှင်မင်းသာကြောကြောင့်ကြံကြတဲ့အောင်ထားတာသူတို့ချမ်းသာတယ်လို့နေပါသည်ဆိုပြီးရှင်မင်းကလည်းခွင့်ပြုလိုက်ပါတယ်။နာနဲ့မုန်းတော့တဲ့အချိန်ကကြတော့ထပ်ပြီးတယောက်ထားပြန်တယ်။ထိုအချိန်ကကြတော့မင်းသားတွေကပြောတယ်သူတို့ဟာမင်းသားတွေမဟုတ်ဘူးပြည့်စုံကဗုဒ္ဓမြတ်ဖြစ်ကြတယ်ဆိုပြီးတော့ပြန်အမိန့်ပြန်မူကြီးမယားဒီကလည်းပြည့်စုံကဗုဒ္ဓဆိုတာအရှင်မင်းသားတို့ကဲ့သို့ပုဂ္ဂိုလ်များမဟုတ်ပါဘူး။သဘေပရိက္ခရာတွေရှင်မြန်ထပ်ပြီးတဲ့ဆံရိတ်ထပ်ပြီးတဲ့သူတို့ကောင်းနေတာဖြစ်ကြပါတယ်ဆိုပြီးတယောက်ထားတော့အဲ့ဒီမှာလက်ရလက်နဲ့ဆံမင်းကိုသုံးသပ်လိုက်တဲ့အချိန်ကမှလက်နဲ့သိခန္ဓာအကျံပြီးတော့ပရိက္ခာရှင်ပတ်ရှင်မြတ်ကြီးဖြစ်တဲ့ပြိဿကဗုဒ္ဓ900အလုံးဖြစ်သွားကြပါတယ်ပြိဿကဗုဒ္ဓလည်းဖြစ်ပြီးတော့သူတို့နန္ဒမုဆိုင်ကိုကြွသွားတော့မူကြတယ်ပြီးတော့ဘာဖြစ်တယ်လဲခொနကမိခင်လုပ်တဲ့ဘုရားဝင်ညီမကိုပြန်ကြည့်လိုက်တော့တစ်ချိန်ကဒီသားကြီးကိုလွတ်လန်းတက်မတဲ့စိတ်ထားဖြင့်ကံဒီကိုသူကပြုစုပြုထောင်ခဲ့တယ်သားဘုံမှာတွေ့တယ်မဟုတ်ဘူးအာမကောင်းဘူးက
အကောင်းကြီး
အဲ့တော့ဒီသားဘုံမှာတွေ့တယ်မဟုတ်ဘူးအာရိကသိကောင်းနေတဲ့အခါကျတော့ဘုလိုသားတွေနဲ့ခွဲရပြီဆိုတော့သိတဲ့ဘယ်လိုနေမလဲအဲ့ဒါကြည့်ကြပြီနော်သားတွေကိုလုံချင်တယ်ဆိုတဲ့သိတဲ့ဖြင့်ကံကိုပြောင်းခဲ့တော့ဒီသားတွေကိုရပြီရလိုက်တဲ့ကအမတန်ရှိနေလို့အမတန်ရှိနေလို့နေတဲ့ဒီသားရဏာတွေနဲ့ခွဲရပြီဆိုတော့မဖြစ်လေသိတော့ကတွေအကြည့်ပြဖြစ်ပြီးအဲ့ဒီတော့ကနဲ့ဘောအဆုံးသတ်ဖန်တဲ့တကယ်ကြီးဒီသားတွေလူကြီးတွေလူချင်းညအဲ့ဒါစဉ်းစားပြီဒီသားတွေနဲ့ခွဲရတဲ့တော့ကနဲ့ဘောတက်ကိုအဆုံးခံသွားရတာသူစိတ်ချရည်ဒီညင်းနမနေဘူးလားညင်းနနေညင်းနနေတာလည်းတစ်ကြောင်းပါတယ်နောက်တစ်ခုသူ့ကိုအကျိုးပေးတဲ့ကံကြီးကဘယ်ကံကအကျိုးပေးတယ်လို့မပြောနိုင်တော့လဲခொနကပြောတော့ပေါ့အသိဉာဏ်နဲ့ကံကြီးကအကျိုးမပေးပဲအသိဉာဏ်နဲ့ကံကြီးကအကျိုးပေးကိုညာအခွင့်သက်တဲ့အတွက်လည်းဒီမှာလေးတစ်ဖန်ပြန်ပြီးတော့ဖြစ်ရပြန်နေအဲ့ဒီလေကမဖြစ်တဲ့ဘဝမှာအင်းရှင်ယောက်ျားရှိတယ်။အင်းရှင်ယောက်ျားရှိတဲ့အခါကျတော့လေတော့မှသူတို့ချက်ပြုတ်စတ်တော့ပြီးနေတော့မျိုးမနဲ့ကောင်းကင်ကနေပြီးတော့ပြည့်စုံကဗုဒ္ဓရှင်းစုံကြွလာတာကိုမျိုးကောင်းကြီးလေးကမြင်နေ။မြင်လိုက်တဲ့အချိန်ကမှအင်းရှင်ယောက်ျားကိုသူကအကျိုးကြောင့်ပြောပြတယ်။အကျိုးကြောင့်ပြောပြတဲ့အချိန်ခါကျတော့အင်းရှင်ယောက်ျားကလည်းအဲ့ဒါဒီဟန်ဟဲ့နေနေတယ်ပြည့်စုံကဗုဒ္ဓဆရာရှင်နေမဟုတ်ပါဘူးဆိုပြန်ပြီးပြောတယ်အဲ့ဒီလိုပြောဆိုနေကြတော့ဘာပဲပြည့်စုံကဗုဒ္ဓတွေကျွတ်လာပါတယ်ကျွတ်လာတဲ့အချိန်ကကျတော့ပြည့်စုံကဗုဒ္ဓတွေကကျွတ်လာတာကြီးရဲ့တက်ကမိမိတို့ရဲ့မိခင်ကိုချင်းတော့ချင်းတော့ကျွတ်လာတာပါနော်အဲ့ဒီမှာရှိတဲ့သံဃာတွေနဲ့ပဲသူတို့ရရတော်များနဲ့လှူဒန်းပြီးပူဇော်လိုက်ကြပါတယ်ပူဇော်လိုက်ကြည့်တဲ့အချိန်ကကျတော့လက်ဖန်အလုတ်ဖန်ဆံဆံမှန်ပြီးကျွတ်ပေါ်ရအတွက်တင့်ပြလိုက်တင့်ပြလိုက်တော့ပြည့်စုံကဗုဒ္ဓရှင်ပါကလည်းဘာမှမကြည့်လဲလက်ခံကြရင်ဘာမှအထူးတည်းပြုပြင်မှုမလုပ်ပါနဲ့ရှင်ပါသာပဲပြုပြင်ထားပါသို့တော့ကျွတ်လာမှာကတော့900တိတိကျွတ်လာပါလိမ့်မယ်ဆိုပြီးဒီလိုအမှတ်တင်ပြပေးသွားတယ်ပေးသွားပြီးတော့ဣမောဒန္တနမုဆိုင်ကိုရောက်တဲ့အချိန်ကကျတော့ကျွင်းကြံနေတဲ့ပြစ်စစ်ကဗုဒ္ဓ900တို့ကလျှောက်ထားတဲ့အရှင်ပြတော်ဒီနေ့တော့တခြားအရာကိုမကြောက်တော့ပဲမဲတော်ဖြစ်ခဲ့ဘူးတဲ့အမျိုးသားသမီးအတူတူတော့အလုံးချင်းမြောက်ကြပါစို့ဆိုပြီးတော့တယောက်ထားတော့အလုံးနဲ့သဘောတူပါတယ်။သဘောတူပြီးတော့အဲ့ဒီပြည့်စုံကဗုဒ္ဓ900နောက်တစ်နေ့ကျတော့ကျွတ်လာပါတယ်။ကျွတ်လာတဲ့အချိန်မှာလည်းသုံးကရှစ်ပါးစာပဲနေရာကလည်းရှစ်ပါးစာပဲပြင်ထားပါတယ်။တော်တော်လေးပြည့်စုံကဗုဒ္ဓတို့ရဲ့ဘုန်းတော်ကိုအာနုဘောအမျိုးသားသမီးရဲ့ဘုန်းတော်ကိုအာနုဘောကြောင့်ရှစ်ပါးအပြည့်ထိုင်ပြီးရင်နောက်ထပ်နေရာတစ်ခုတိုးလာနောက်တစ်ပတ်ဝင်ဆိုင်ကြည့်လို့ရှင်နောက်ကနေရာတစ်ခုတို့လာတယ်အဲ့ဒီနေ့နေ့အချင်းအင်းလေးဆက်ပြီးချက်ဖို့မလိုဘူးဒီနေ့ဘုန်းတော်ကအားလျော်စွာကျေပြန့်သွားတယ်နေရာဒီလေးအစ်စ်အစ်စ်ဆက်ပြီးပြုပြင်နေဖို့မလိုဘူးသူတို့ရဲ့ဘုန်းတော်ကြောင့်နေရာအစ်စ်အစ်စ်တွေပေါ်တယ်ဆွမ်းနေလဲလှူရလိုက်တာအကုန်လုံးအဲ့ဒီမှာပြည့်စုံသွားတယ်နော်ပြည့်စုံသွားတဲ့အချိန်ကကျတော့အဲ့ဒီမှာဝန်တားလိုက်ဝန်တားလိုက်တဲ့အတွက်သူရေးသွင်းထားတဲ့ပကြီကတ္တချက်ကနောက်ကဘယ်လိုပေါ်လဲနောက်တဲ့ပကြီကတ္တချက်ကိုသူကဘာလုပ်တယ်လဲမေဇံဗတ္တိနိဗ္ဗာန်နိဗ္ဗာန်တံနိသရိဓဝန္တော်ဣမေတံနိရောပလနံအံတောကပ္ပဝန္တော်ဝိဟာဟောတုသူကနောက်တဲ့ပကြီကတ္တချက်ရေးသွင်းနော်900တောင်ပြည့်စုံကဗုဒ္ဓတို့အစွမ်းကွန်ဝိညာဉ်ဝိသတိလူတတ်ပြီးတဲ့နောက်ဘုရားမဇ္ဈိမဏိတို့ကထပ်ပြီးလှူတယ်။ဘုရားမဇ္ဈိမဏိလှူပြီးတဲ့အချိန်ကကျတော့သူကထပ်ပြီးဆုတောင်းဘယ်လိုဆုတောင်းလဲ။မေဇံဗန္တိနိဗ္ဗာန်နိဗ္ဗာန်တံတိတိရဝန္တော်ဣမေတံနိလောကလနာအန္တောကပ္ပဝန္တော်ဝိဟောတု အန္တိအရှင်မြတ်တို့ဖေဟာမေရှင်ဖျားတတိတော်မှာဤတန်တန်ဆိုင်និဘဒនិဘဒသဏ္ဍင်ဖြစ်လျာဖြစ်လျာဘုံဘဝ၌တတိတော်မေရှင်ဖျားတတိတော်မှာဤတတိတော်ဝန်တော်ခေါ်ခဏကိုအရေးအယောင်ဆင်းသည်ဤနေတန်ဤလောက်ပလန်ကဤကြောင့်ဘန်းတို့ဤအန္တကဘဝန်တော်ဝိယအတွင်း၌တည်ရှိနေတဲ့ရာဟုသံအစင်းကဲ့သို့ဟောတူဖြစ်ပါစေတည်းရံညိုပန်းအစင်းလေးကိုသူကတော်တော်လေးနှိမ့်ဆိုင်ပုံရတယ်။အဲ့ဒါကြောင့်ဒီရံညိုပန်းကြီးသူကလှူပြီးတော့နော်ဖြစ်လျာဘုံဘွားမှာတပည့်တော်ရဲ့အသာအရင်အယောက်အစင်းဒီဒီရံညိုပန်းအတွင်းမှာတည်ရှိနေတဲ့ဝတ်စံနေနဲ့ဒူညီတဲ့အစင်းဖြစ်ရပါလို့ဤဆိုပြီးတော့ယေရှုတောင်းတယ်။နောက်ထပ်သူဘာလုပ်တာလဲ။ဒီကတည်းကထပ်ပြီးတော့ယေရှုဆန်းတယ်နော်ရည်စလိုက်တဲ့အချိန်ခါမှာအရှင်ပိဿကဗုဒ္ဓမထေရကြီးကလည်းဣသိတပတိတံသတိဖြင့်လူရစုပြည့်စုံဆိုပြီးတော့မိရှိပြီးတော့ခန္ဓာမရဏတောင်းခွန်ပြန်ပြီးကြောက်တော်မူကြပါရဲ့ပြီးတော့ဒီညမှာပေါ့လေအကယ်၍ညတခြားတခြားသံဃာဝဆင်းရဲဒုက္ခမှထွက်မြောက်ကြောင်းဖြစ်တဲ့သုတ္တခုကိုတောင်းမယ်ဆိုရင်လည်းမရနိုင်ဘူးလားမရနိုင်ပါနဲ့ဒါပြင်လည်းအဲ့ဒီတော့သံဃာဝဆင်းရဲဒုက္ခမှထွက်မြောက်ကြောင်းသုတ္တကိုသူကမတောင်းဘူးသာရဝတ္ထမှာလက်ပတ်စင်မဲ့ခုနကဆုံရုပ်ကိုသူကတောင်းတာ။ဘာဖြစ်လို့လဲလို့မေးရင်သူကပါရမီကရင့်ကျက်ဖို့ရင်အချင်းခံကမသိသေးဘူး။ဘောရမမြတ်စွာဘုရားသန္တာတွင်ရောက်မှသူကရင့်ကျက်တယ်။ဘောရမမြတ်စွာသန္တာတွင်ကိုလည်းသူကမရောက်ရှိသေးတော့ပါရမီမရင့်ကျက်ခြင်းအချင်းခံကလည်းစိတ်ကြီးကအမျိုးမျိုးပြောင်းနေတယ်။စိတ်ချက်ကြီးဆန်းကျင်နေခဲ့မယ်ဆိုလို့ရှိရင်ကံကြီးကမဆန်းကျင်ဘူးလား။ကံဆန်းကျင်ကံလေးဆန့်ကျင်ခဲ့မယ်ဆိုလို့ရှိရင်အကျိုးပေးကောင်းမဆန့်ကျင်ဘူးလားအကျိုးပေးတွေဆန့်ကျင်သွားလိမ့်မယ်ကဲအဲ့ဒီလိုအဲ့ဒီဘဝကအနေကြီးတော့သူကအသက်ထဲဆုံးနေထိုင်ကြည့်တဲ့နောက်ထိုလူလူမဘဝကနေပြီးတော့ကိုယ်လွန်သွားတဲ့အချိန်ကနေပြီးရောက်နတ်ကြီးကလည်းတဖန်ဥစ္စာမြတ်စွာဘုရားပွင့်ထွက်တော်မူတဲ့အချိန်ရောက်ပြီဆိုကြတော့ထိုအချိန်ခါမှာလူပြည်လူလောကသာဝတိမှာတတိအမျိုးအိမ်တိမ်မှလာပြီးတော့ပြိတန်ကြီးဒီနေ့ရပါတယ်ဒီနေ့လိုက်တဲ့အချိန်ကကျတော့ဘာဖြစ်လဲ။ရာညိုပန်းရဲ့အထက်ကဝိဇ္ဇာနဲ့တူညီနေတဲ့အသာအရေရှိတဲ့သူမျိုးလေးတောင်းတာနေတဲ့အမျိုးကောင်းသမီးတို့ကလာဖြစ်ပြန်တယ်။ရာညိုပန်းဝိဇ္ဇာအယောင်အစင်ရှိနေတဲ့အမျိုးကောင်းသမီးဘဝကိုလှမ်းပြီးတွေ့တာမမောနေတဲ့ဝိဇ္ဇာတနာဥပါဒဏ်တို့ခြံရံပြီးတော့ဆန်းလှူဒန်းခြင်းရန်ညိုကသူတန်းကြီးအစရှိတဲ့သင်္ခါရကံကြီးကိုပြည့်စုံပြည့်ဆောင်ခဲ့တဲ့အတွက်ဒီကံကြီးကအကျိုးပေးဖို့ရန်အခါခွင့်တင်လာပြီအခါခွင့်သိလိုက်တဲ့အချိန်ကကျတော့ဒီကံကြီးကအကျိုးပေးတဲ့ form မှာသူမျော်လင့်ကြောက်ကြနေတဲ့ရန်ညိုကအဆင့်နဲ့တူတဲ့အမျိုးကောင်းသမီးဖြစ်မလာရဘူးလားဖြစ်လာရတယ်သူရေးထွက်လိုက်တဲ့ပကြီးကတည်းကဒီမှာယူလုံးပေါ်လာပြန်တယ်သို့တော့ပြဿနာကဘာဖြစ်သလဲအလေးကပြည့်စုံပြည့်ဆောင်ခဲ့တဲ့ဘုရင်ဘုရားဘုရားရှင်သန္တာတော်အတွင်းကကျင့်ဆက်ဆင်ပြုတ်ခဲ့တဲ့ဌာနကျင့်စဉ်သီလကျင့်စဉ်သမထကျင့်စဉ်ဘာဝနာကျင့်စဉ်ကိုခေါ်ဆိုအပ်တဲ့ဒီကျင့်စဉ်တွေကလည်းအစွမ်းကုန်ဖူးပွင့်နေတဲ့အကျိုးကြီးပေးဖို့ရန်အခါခွင့်ဆင့်လာပြီဘုရင်ဘုရားမြတ်ရှင်ရဲ့သန္တာတော်မှာဘောရမမြတ်စွာဘုရားရှင်ရဲ့သန္တာတော်အဖြစ်ကဘာတသိကလအတင်ဖြစ်ခြင်းရှိဖို့ခဲ့တဲ့ပါရမီတွေကလည်းအကျိုးပေးဖို့ရန်အစွမ်းကုန်အကျိုးပေးဖို့ရန်အခါအခွင့်တွေကကျုံလာပြီကျုံလာတော့ဒီကံကြီးကပို့ဆောင်ပန်းတိလိုက်တဲ့အခါမှာဖြစ်တယ်လေအခြေခံအရွယ်ရောက်လာတဲ့ဆိုရင်ပဲလာပြီးတော့တောင်းရင်နေတဲ့သတိသားရရှင်မင်းလေးစတဲ့ပြီအများကြီးပဲသိညာလာတဲ့အချိန်ခါကျတော့ဒီကံကြီးကလည်းလှုပ်ဆောင်ပြီးတော့ဖခင်လုပ်တဲ့ပုဂ္ဂိုလ်မှဘယ်လိုဖြစ်လာလဲစိတ်ထားပြောင်းသွားနော်ငါဟာခတိန်ကုန်သောပုဂ္ဂိုလ်တွေကလာပြီးတော့ဒီလိုတောင်းနေကြရင်တို့ရဲ့စိတ်ဆန္ဒအလိုကိုပြည့်အောင်ငါဘယ်လိုဖြစ်လဲငါဘယ်လိုမှမဖြစ်နိုင်ဒီတော့ငါကောင်းတဲ့အကျံအစီတကုတော့ငါရပြီငါတို့မိကသာသနာပန်ဝင်ရောက်ပြီးရှင်ယံပြုစေမယ်ဆိုတဲ့ဆုံးဖြတ်ချက်ချတယ်နော်တစ်သိသမီးပဲအကျံတစ်သိသာတယောက်နဲ့လက်ထပ်ပြင်မယ်ဆိုတဲ့ဒီစိတ်ထားမျိုးပေါ်သလားမပေါ်ဘူးဖတ်ဖြစ်လို့လေဒီအမျိုးသမီးလေးတွေကဒီဘဝမှာပြည့်စုံမှာဝိကဖြစ်နေတော့ဒီကံကြီးကအကျိုးပေးဖို့ရအခါခွင့်ကသင်လာတယ်အခါခွင့်သိနေတဲ့အတွက်ကြောင့်ဒီကံကြီးအကျိုးပေးဖို့ရကြုံတဲ့နေတဲ့အချိန်ခါမှာဒီကံကပန်တိပေးလိုက်တဲ့အတွက်ဘာကြီးလုပ်တဲ့ပုဂ္ဂိုလ်ကလည်းအိမ်တောင်လက်ထပ်ချင်းများချင်းဆိုတဲ့လုံငတ်ရမှစိတ်မဝင်စားတော့ဘူးစိတ်မဝင်စားအောင်လက်ပြေးကခံကြည့်ပေးတယ်အမျိုးသမီးလုပ်တဲ့ပုဂ္ဂိုလ်ကိုခေါ်ပြီးတော့မေးကြည့်တယ်ပြည်သမီးသာသနာ့ဘောင်ကိုရောက်ပြီးရှင်ဟံမပြုတ်ခြင်းဘူးလားလို့မေးလိုက်တယ်ချက်ကုန်းကမေးရသေးတယ်ဒီစကားကြက်လိုက်တယ်ဝမ်းသာလိုက်တာနော်ပါရမီမြတ်စကားပြောလာနော် ဝန္တလိုက်တာနဲ့အဲ့ဒါသာသနာ့ဘဝရောက်ပြီးရှင်ပြုပြီးဆိုကြသူနော်သာသနာ့ဘဝရောက်ပြီးရှင်ပြုလိုက်တဲ့အချိန်ကကြတော့ဘာဖြစ်တယ်လဲညာဆိုတော့ပူဇော်တက္ကရာရင်ဖြင့်ပူဇော်ပြီးတော့သမီးကိုဘိက္ခုနီမှအကြောင်းတိုက်ဖို့တယ်မဟာမဇ္ဈပတိဂေါတမီသေရီအမှုရှိနေတဲ့ဘိက္ခုနီသံဃာရိကလည်းသူ့ကိုစီချိုးပြီးတော့ရှင်ပြုပေးကြပါလေရှင်ပြုပြီးတဲ့အချိန်ကကြတော့ဒီနေ့မကြမီဥပုံနဲ့အချိန်ကကာလဆိုကြပါလို့နော်ဥပ္ပေင်္ဂောတန်ရှင်ပြုလုပ်ဖို့ရန်အတွက်သူတာဝန်ကြတယ်။အဲဒီတာဝန်ကြတဲ့အချိန်ကကျတော့ဥပ္ပေင်္ဂောတန်ရှင်ရင်ပြုလုပ်ပြီးတဲ့အချိန်ခါမှာဆင်းကြီးလေးသူကပူဇော်တယ်။ဒါကတော့ဥဒ္ဓလရှေ့မြတ်စွာဘုရားခေတ္တကဆင်းတဲ့လာတဲ့ရှေ့ခေတ္တရင်ကျင်းမှုတစ်ခုပါပဲ။ဥပ္ပေင်္ဂောတမေလည်းချင်းရှင်မီကြီးတို့ချင်းတောက်ရင်တောက်ရည်တီးပြီးသားချင်းစက်တီးနေရာချင်းချင်းစက်တီးတီးအင်္ဂါရက်တွေကိုဥပ္ပေမပြုတ်ခင်မှာကြိုတင်ပြီးပြုရပါလေ။အဲဒီလိုပြုလုပ်ဖို့ရန်အတွက်အလှကျတာဝန်ယူရတယ်တောင်ယူလိုက်တဲ့အပိုင်းလေးမှာဒီညမှာသူကအဲ့ဒီစီမီတွေညှိထွန်းပြလိုက်တဲ့အချိန်ခါကျတော့ဘာဖြစ်လဲ။သာဒီပံဇာလင်တဝဥပ္ပဒရကရံသမိစိတ်တဝအဒီပသိခာယနိမိတ်တာဂဏိတဝပုဏ္ဏပုဏ္ဏအောလောကယမန္တောဒေဇောကတိနာရမဏဇာနာနိဗ္ဗာတိတဝတတိဝပါရကံကတဝအရဟံပါပုနိ။သာသောဥပ္ပလောင်းခြင်းဟိဗတိဒီပစီမီကိုဇာလိတဝသုညိ၍ဥပ္ပဒရကရံဥပ္ပအင်ကိုသမိစိတ်တဝတပြည့်စီလင်း၍ဒီပတိခာယစီမီရောက်ဖြင့်ဒီပတိခာယစီမီဟုစီမီညွတ်၌မိမိတံဒီလောကတိုင်းသမိတ်ကိုဂဏိတဝါယူ၍ပုဏ္ဏပုဏ္ဏအဖမအတ္တအောလောကယမန္တကြည့်ရှုခဲ့သည်ရှိသောဒေသောကတိနာရမဏသာနဒေသောကတိုင်းနှင့်အာယုန်ရှိတဲ့ဇံကုန်ဒီပတိတဝါဖြစ်စေ၍ဒေဝထိုဒေသောကတိုင်းနှင့်အာယုန်ရှိတဲ့ဇံကုန်ပါရကံကတဝဝိပဒနာ၏အရှိပါရကပြု၍ဝိပါဒနာဝိပါဒနာဘာဝနာကမ္မထံကိုဝတ္တံတောတောဘာရှိခဲ့တိရှိသောအရတ္တအရတ္တဖို့သောဘာကုဏီဆက်ရောက်တော်မူခဲ့လေသည်ဟိလိုပတ်တာလေဒီကြီးနေဒီကကြီးတွေတရားနာနေတဲ့ဒီကကြီးတွေဒီမှန်ကြီးတွေရွှေကုန်းစီတို့မှစီမီစုခဲ့မှုတဲ့ပုဂ္ဂိုလ်တွေများကြပါလေနော်ဒီစီမီတိုင်းကြီးဟာဒါနတကုအနေနဲ့သာအသုံးချမယ်ဆိုရင်ဌာနပဲဖြစ်တယ်နော်တကယ်ဒီစီမီတိုင်းကြီးဆိုမိမိတို့ကဇံရအောင်အထုတ်ထက်ရင်လဲဇံကုသိုလ်တွေတစ်ဆင့်တက်ပြီးဒါနကုသိုလ်တဲ့ဇံကုသိုလ်တွေတစ်ဆင့်တက်ပြီးတို့ဘာမလာနိုင်ဘူးလားတို့ဘာလာနိုင်လဲအငယ်ဒီဇံကိုအခြေခံပြီးတော့ယုတ်နာဓမ္မသင်္ခါရတရားတွေကိုသိသိတတ်မယ်တို့ယုတ်နာဓမ္မသင်္ခါရတရားတို့ရဲ့အကြောင်းတရားတွေကိုလည်းသိသိတတ်မယ်အကြောင်းတရားတွေလည်းကဒီယုတ်နာဓမ္မသင်္ခါရတရားတို့ကိုအိစ္ဆဒုက္ခအနတ္တလက္ခဏာရင်သုံးတန်တင်ပြီးတော့ဝိပဿနာရှုတတ်မယ်ဆိုရင်လဲအရတ္တကိုအထိမဆိုင်နိုင်ဘူးလားဆိုင်နိုင်နေဒီရှင်ကြီးတိုင်းတိုင်းဒီရဝဇုရတ္တဘုံရတဲ့အသည့်အာဇိသောခိယဥပ္ပနိတ္တတ္တိအနေဖြင့်ကျေစုပြုပေးနိုင်တဲ့သောအာမရှိဘူးလားရှိပါတယ်။ဒါဘာကြောင့်လဲလို့မေးတော့ယောနိသောမနတိကာရအပေါ်အခြေခံပါတယ်နော်။ယောနိသောမနတိကာရဆိုတာကဘုရားရှင်သံဃာတော်နဲ့လမ်းတွေ့ရပြီ။ဘုရားရှင်သံဃာတော်မှာသမာဓိကိုဘယ်ပုံဘယ်ပန်းဗဏ္ဍိလအဖြစ်ရှောင်းရမယ်ဆိုတဲ့ဤစနစ်ကြီးကိုစနစ်တကျတင်ယူရပြီ။ဒီလိုပြီးတဲ့အချိန်ကမှမိမိကသူနီးစနစ်အတိုင်းနီးမှန်လမ်းမှနှလုံးသွင်းတတ်ဖို့မလိုဘူးလားလိုတယ်တစ်ချက်ဝိပဿနာပိုင်းမှာလည်းယုတ်ကိုဘယ်လိုသိသိရမလဲနာကိုဘယ်လိုသိသိရမလဲအကြောင်းတရားတွေကိုဘယ်လိုသိသိရမလဲအကျိုးတရားတွေကိုဘယ်လိုသိသိရမလဲအကြောင်းတရားတွေကဒီဥနာခြင်းကိုဘယ်ဘုံဘယ်ဘက်ဘယ်နည်းအားဖြင့်အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးသင်တင်ပြီးတော့ဝိပဿနာရှုရမယ်ဆိုတာစနစ်တကျဘေကုဏီမတွေဆမ်းမသူကသင်ယူထားဒီသောကတိကိုလည်းဘယ်ဘုံဘယ်ဘက်ကလေးလားအဖြစ်ဘောမြတ်အထုအမယ်ဆိုတာကိုစနစ်တကျသင်ယူထားအဲဒီလိုသင်ယူထားတဲ့တော်ကောင်းကခုလိုအခအခွင့်သိတဲ့အချိန်ကမှရှင်ကြီးတိုင်းကြီးရဲ့တောက်ပအနေနဲ့မိအောင်ကိုကြည့်တယ်အဲဒီလိုမိအောင်ကိုကြည့်တဲ့အပိုင်းမှာနည်းနည်းသတိပြုရမယ်အချက်တစ်ခုကတော့အောက်ကမိတိုင်းလည်းမကြည့်ရဘူးနော်အပေါ်မှာတက်နေတဲ့ညစ်ထက်ထက်ရှိတဲ့မိညွန့်ကိုလည်းမကြည့်ရဘူးအလဲကောင်းမှတောက်လောင်နေတဲ့မိကိုကြည့်ရအဲ့ဒီလိုမိကိုကြည့်တဲ့အပိုင်းမှာတချို့တချို့ယောဂီများမှာနည်းနည်းတော့ပြဿနာပေါ်တတ်တယ်။မိဆိုတဲ့ပညာကိုအာယုံယူပြီးရှုတတ်ဖို့လိုတယ်။မိဆိုတဲ့ပညာကိုအာယုံမယူဘဲအဲ့ဒီမိရဲ့ပူတဲ့သဘောကိုသတ်ပြီးနှလုံးသွင်းမိခဲ့တဲ့ဆိုရင်ဘာဖြစ်တတ်လဲ။ဘုန်းကြီးတို့သတင်းသုံးပါတောင်းဆိုကြပါလို့နော်။အဲ့ဒီမိဆိုတဲ့ပညာကိုသူကအာယုံမယူနိုင်တဲ့မိရဲ့အပုံတက်ကိုသွားအာယုံယူမိတဲ့အတွက်ကတိုင်းဝန်ဖြစ်လာတယ်ဒီကတိုင်းဝန်ကိုဖြတ်လိုက်တဲ့အချိန်ကမှကတိုင်းဝန်မှာတည်ရှိနေတဲ့အဘူရှင်ကြီးကသူ့ဟာတဲ့အတွက်ဟိုပြည်ဒီပြည်ထွက်ပြီးပြရတယ်။ဒါဒီအချက်အချင်းရောက်သွားတယ်နော်။ဒါကြောင့်ဥဒ္ဓရဒီဒီသောကတိုင်းကိုပေါ့မဲ့ပုဂ္ဂိုလ်ကဒီသောတဲ့မိရဲ့ဘူးတဲ့သဘောကိုနှလုံးမသွင်းရဘူး။ ဓာတ်ကိုသွားပြီးနှလုံးသွင်းလိုက်လေတဲ့တဲ့ငယ်ငယ်ကမ္မထံပြပြသွားတတ်ပါလေအဲ့တော့မိကိုခန္ဓာနဲ့တဏှာမှာထပြီးတော့အဲ့ဒီမိဆိုတဲ့ပြည်နဲ့အလဲကောင်းမှာတောက်လောင်နေတဲ့နည်းနည်းနီးရဲရဲရှိတဲ့အပိုင်းလောက်ဆိုတာအာယုံယူပြီးကြည့်ရတယ်ပြည်ပြီးတော့မိဆိုတဲ့ပြည်နဲ့အပေါ်မှာအာယုံဆက်ပြီးတော့နမိတ်ယူရတယ်နမိတ်ယူတဲ့ဆရာကပထမမျက်စိဖွင့်ကြည့်တယ်မျက်စိဖွင့်ကြည့်ပြီးတော့မျက်စိမှိတ်ပြီးတော့တစ်ခါပြန်ကြည့်ရတယ်ဖွင့်လိုက်မိတ်လိုက်ဒီလိုကြည့်လိုက်တဲ့အချိန်ခါမှာဖွင့်ကြည့်တာနဲ့မှိတ်ကြည့်တာဒီတန်းတူဖြစ်နေပြီပုံရိပ်ကမျက်စိထဲမှာတလားတဲ့ဖြစ်နေပြီဆိုရင်ကျောင်းချင်းကမှာအဲ့ဒီနမိတ်ကိုထပ်ပြီးတော့ပွားရအဲ့ဒါကိုနမိတ်ယူတယ်လို့ပြောတယ်အဲ့ဒီလိုနမိတ်ကိုပဲကျေသောကျေသောလို့ဖြစ်စေမိမိလို့ဖြစ်စေဒီလိုပွားလိုက်ပဲဆိုရင်နောက်တော့အဲ့ဒီဥစ္စာကတိုင်းအဝန်းဖြစ်သွားတယ်ကတိုင်းဝန်းဖြစ်တဲ့အခါဒီကတိုင်းဝန်းမှာဘာဝနာစိတ်ကိုညီမစွာကပ်ပြီးဒီနေအောင်ကြိုးစားလိုက်ခဲ့မယ်ဆိုလို့ရှိရင်ဒီကတိုင်းဝန်းဒီဖြစ်သွားတယ်အလွန်ကြည်လင်တော့ပါလာလိုက်တယ်အလုံးကြီးနေတော့ပါလာတဲ့အချိန်ကမှဒုက္ခတိုင်းဝန်ကိုတလက်မှပြတ်ပါစေအဝန်တိုင်းဒိဋ္ဌံကြီးတလက်မှပြတ်တော့ပြီဆိုရင်နောက်ကနှစ်လက်မှပြတ်ပါစေဒိဋ္ဌံကြီးအဝန်တိုင်းတပြေးပြေးတစတဲ့စတို့ပြီးဆက်ရဆက်လိုက်တဲ့အချိန်ကမှဖြတ်လိုက်ပြီဆိုရင်လည်းလှုပ်ရှားသွားတယ်လှုပ်ရှားသွားရင်ဒုက္ခင်ကမှဒုယောဂီတော်ကတော့သိမလို့ရဒီကတိုင်းဝန်ကိုငြိမ်သွားအောင်ခုနကမီးမီဆိုပြီးတော့ပဲဖြစ်စေဈေးသောဈေးသောလို့ပဲဖြစ်စေရှိပါငြိမ်းလို့ကြည်တောက်သွားပြီဆိုလို့ရှိရင်ဒုက္ခင်ကမှချက်ပြီးတော့ဆက်အဲဒီလိုဒီဖြစ်ဖြစ်ဖြန့်လိုက်တဲ့အချိန်ကမှကြည်ပြန့်လာပြီဆိုရင်တလံပြပါစေတလံပြပါစေဆက်ပြီးတဲ့ဒီဖြစ်ဖြစ်ကတိုင်းဝန်ကိုဆက်ရတယ်ဆက်လိုက်တဲ့အချိန်ကမှရက်စင်ပြန့်လာအကုန်လုံးကတိုင်းဝန်ကပြန့်သွားပြီအဲဒီလိုပြန့်တဲ့အချိန်ကမှကတုသတိအကုန်ချင်းကိုသွားနှလုံးသွင်းပြီးအကုန်လုံးအမှုထဲမှာမိမိကငုံနေတယ်လို့ဖြစ်သွားတယ်ဒီကုန်လုံးပူလာတတ်တယ်အလားတူပဲပထမကတိုင်းလိုလိုကတိုင်းတစ်ခုခေါ်တဲ့အပိုင်းမှလည်းရောက်ပြီးတော့ကောင်းကမားတဲ့သဘောကိုသွားနှလုံးမသွင်းရဘူးပထမဆုံးနဲ့မြည်ကြီးပြညာကတော့အရင်ယူရတယ်။မာနဲ့သဘောသွားနှလုံးသွင်းလိုက်တဲ့ဒီပိုင်းနဲ့တကောလုံးမာတောင်းသွားတယ်။အလားတူပဲအဘကတိုင်းပွားပြီဆိုလို့ချင်းနဲ့အဲ့ဒီမြည်ဆိုတဲ့ပြညာကိုအရင်ယူရတယ်။အဲ့ဒီမြည်ရဲ့အေးတဲ့သဘောသွားနှလုံးမသွင်းရဘူး။အေးတဲ့သဘောနှလုံးသွင်းလိုက်တဲ့ဒီပိုင်းနဲ့ထိုးချင်းကဘကတိုင်းဝန်ကဘုလိုရှင်းလိုက်လို့ရစ်ပါလာတဲ့အခါမှာအကုန်လုံးအေးစီတော့သွားတယ်။အဲ့ဒါကြောင့်ဒီနေရာမှာနှလုံးသွင်းမှန်လို့တော့နည်းနည်းလေးလုပ်ပါတယ်။အဲ့တော့ဒီမိဆိုတဲ့ပြညာကဘုလို့အရက်ဆင်းနေတာဖြန့်ပြီးပြီ။ကတိုင်းကြတော့ဆက်စစ်တော့အရက်ဆင်းနေတာဖြန့်ရတယ်လို့မင်းရင်တော့သူကစိတ္တရှိနေတာ။ကြံမြင့်စွာတည်တံ့ရေးအတွက်ဖြန့်ရတာပါ။တကယ်ဒီလိုကြံမြင့်စွာတည်တံ့ရေးအတွက်မဖြန့်ဘူးဆိုလို့ရှိရင်သံသမာဓိဒီခက်ကြကြမတည်ပဲကတိုင်းမမှန်။အလိုရှိသလောက်ခက်ကြကြမတည်ပဲခဏခဏဆံကထက်တဲ့သဘောရှိတယ်။အဲ့ဒါကြောင့်ကြံမြင့်စွာတည်တံ့ရေးအတွက်ညီဝဲပြီးတော့ကတိုင်းမကိုအရက်ဆင်းနေတာလို့တိုင်အောင်ဖြန့်ရတယ်။ကျမ်းစီတဲ့အချိန်ခါမှာအရက်ဆင်းနေတာအိဇနာပိဒါပဲကြည့်ကြည့်အကုန်လုံးဒီကတိုင်းဝန်ခြေတော်မိကတိုင်းဝန်ပဲရှင်နေပြီဆိုတော့မှအဲ့ဒီမှာမိမိတိုက်နေတဲ့တဏှာပေါ့ခုလိုတိုက်နိုင်ရတဲ့ခုမှာပေါ့နိုင်ရကအလွန်ကြံ့ကြံ့နေတဲ့အချိန်ခါမှာမိမိဖြစ်တဲ့တဏှာမှာဒီရှိနေတဲ့ငုတ်ကလေးတစ်ခုမှာသွားပြီးတော့အုတ်ထုတ်ကလေးတစ်လုံးချိန်ထားသလိုနော်အဲ့ဒီကြံ့ကြံ့နေတဲ့ဒီကတိုင်းဝန်မှာလည်းမိမိနှိမ့်ချတဲ့တဏှာမှာဘာဝနာစိတ်ကလေးကိုညီမစွာကပ်ပြီးတော့မိမိလို့ဖြစ်စေခြေတော်ခြေတော်လို့ဖြစ်စေပွားနေရအဲ့ဒီလိုပွားနိုင်မယ်ဆိုလို့ရှိရင်ဒီမိကတိုင်းဝန်ကဘာဝနာစိတ်ကိုငုံထားတယ်လို့ဘာဝနာစိတ်ကလေးညင်ကြည့်တော့ဝတ်သွားလိမ့်မယ်။အဲ့ဒီလိုညင်ဝတ်သွားပြီဆိုရင်တဏှာဉာဏ်ဉာဏ်စက်ပြည့်ညင်ဝတ်ဆိုကပ်ပြီးဒီနေအောင်လေ့ကျင့်ရမယ်။အာဒုစ္စပုဂ္ဂိုလ်ဒီဝင်စားမှုများရမယ်၊ဇာယင်္ဂဆင်းရင်မှုနေရမယ်ဆိုပြီးဒီလိုသတ်မှတ်ချက်ရှိတယ်။အဲ့ဒါကြောင့်ဇာယင်္ဂတွေကိုခဏခဏမဆင်ခြင်ပဲဒီနေသောကတိုင်းကိုဝင်စားမှုများရတယ်။အဲ့ဒီလိုဝင်စားမှုများလာပြီဆိုလို့ရှိရင်အဲ့ဒီမှာဝိညာဉ်ဝိစားရပိဋိဒုက္ခဤကကရခရဇိုင်းငံငါးပါးသင်္ချာလာလိုက်မယ်။ဇိုင်းငါးရီကိုပြန်သင်ញင်ကြည့်လိုက်တဲ့အခါဇိုင်းငံငါးပါးသင်္ချာပြီဆိုလို့ရှိရင်တော့ဝိညာဉ်ဝိစားရအဖြုတ်ပြီးတော့ပိဋိဒုက္ခဤကကရပိဋိထပ်ဖြုတ်ဒုက္ခဤကကရဒုက္ခထပ်ဖြုတ်ဥပ္ပကဤကကရဆိုပြီးတော့အဲ့ဒီဇာဏ်ဒီကိုခုလိုရပါတယ်။သရုတ်တဇံအတိကိုပြီးတဲ့အချိန်ခါမှာဟောအာနပါနတုံးကသရုတ်တဇံကိုကုခဲ့တယ်လို့ဒီမှာလည်းသရုတ်တဇံအတိအချင်းချင်းကုနိုင်ပါတယ်။အဲ့ဒီလိုကုပြီးတဲ့အချိန်ကမှဒီသရုတ်တဇံကဝိပဿနာရဲ့အခြေပါရကပြုပြီးတော့ဟောအာနာပါနကမ္မဋ္ဌာန်းတုံးကဟောခဲ့လို့ပဲရုပ်တွေကိုသိသိချင်းနာမ်တွေကိုသိသိချင်းအကြောင်းတရားတွေကိုသိသိချင်းအကျိုးတရားတွေကိုသိသိချင်းအကြောင်းတရားတွေကဒီရုပ်နာမ်တွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တင်ပြီးတော့ရှုခဲ့ပဲဆိုရင်ဒီအချိန်ကမှကိုဥပ္ပလွန်သေရီမကဲ့သို့ရတ္တဖို့လည်းဆိုင်နေပါတယ်အဲ့လိုနဲ့မိမိကမကျင်တတ်ဘူးဇန်ဓမ္မပတ်7ပါးလုံးကုကျင်ပါတယ်ဆိုရင်တော့ဒီအချိန်ကမှဒီဝိပဿနာကိုမကူသေးပဲသရုတ်တဇံတော့ပေါက်ပြီးတဲ့ထုံသူတော်ကောင်းကအရုပဇံငင်ကိုတသိမ့်ချက်ပြီးကြည့်ကြချုပ်ကိုပွားများအထုတ်မှန်ဆိုလို့ရှိရင်လည်းအထုတ်လို့ရပါတယ်သို့တော်ဒီညတော့အဲ့ဒီအရုပဇံငင်ကိုပွားများအထုတ်ဖို့အပိုင်းကိုပြောဖို့အချင်းကတော့မရှိတော့ဘူးနော်မရှိတဲ့အတွက်ခုဒီနေ့တရားနာပရိသတ်အပေါင်းသူတော်ကောင်းတို့လည်း ဩမလောင်ဒေရီမကဲ့သို့ဒေရီရှိရှိမထေကြီးမထေကျော်ပုဂ္ဂိုလ်သူပုဂ္ဂိုလ်မောတို့ရဲ့ဆုံးကနှလုံးသွင်းပြီးတော့ဇာနေကုန်ဝိပဿနာရဲ့အခြေပါရကအဖြစ်နဲ့ထူထောင်ပြီးသောဇာမထတဲ့အသင်္ခါယုံနာကြောင့်သင်္ခါရတရားတွေကိုသိကြည့်ပြီးရင်ထိုယုံနာကြောင့်သင်္ခါရတရားတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအတွေကိုဝိပဿနာဉာဏ်ပညာမျက်စိဖြင့်တွင်တွင်ကြီးမြင်အောင်ကြည့်ပြီးတော့မိမိတို့လွတ်လပ်ကြောက်တာနေတဲ့အရဟတမေအရဟတဖို့အထွတ်တန်ဆက်တဲ့မေညာပုညာတို့ရောက်အောင်ပြင့်ပြန်ကြုပ်ဖို့ပွားများအထောက်နိုင်ကြပါစေကုန်သတည်း